Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံနဲ့မနက်ခင်းဖြစ်ပါစေဗျာ Washington Bureau of View American တန်ကနေ2015ခုနှစ်မေလ3ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းလိုမီတာ30နဲ့40နဲ့49တို့ကနေစတင်အသံလွှင့်နေပါပြီခင်ဗျာမနက်တော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာမနက်ခင်ဗျာခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုမန်းရင်ချင်းနိုင်နဲ့ကျွန်တော်ကြိုတောသိင်းကြီးညာမှာပါဒီပေါ်နိုင်ငံမှာငလျင်ကြီးလှုပ်ပြီးသတင်းတစ်ပတ်အကြာတက်ရှင်ကျန်ရစ်သူထပ်တွေ့ရဖို့မျှော်လင့်ချက်နေလာနေပါပြီဘယ်ဒီမိုးမြို့မှာရတဖွဲ့ဝင်တွေကိုလူသတ်မှုနဲ့ရေးယူမယ်လို့ကြေညာပြီးတဲ့နောက်စနေနေ့ကအောင်ပွဲခန့်ကြီးတက်ပွဲလုပ်ကြပါတယ်အမေရိကန်နဲ့ကနေဒါဘာသာရေးလွတ်လပ်ခွင့်ဆိုင်ရာသံအမတ်ကြီးတွေမြန်မာနိုင်ငံစီ၃ရက်ကြာလာရောက်ဖို့ရှိပါတယ်ဒီသတင်းတွေအပေါ်အဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါပါခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းမှာနားဆင်ရမယ့်ထဲမှာတော့ထိုင်းတောင်ပိုင်းမှာရွှေပြောင်းအလုပ်သမား30ကျော်တေဆုံးတာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ HRW ဘက်ကထိုင်းအစိုးရကိုတောင်းဆိုလိုက်ပါတယ
် Well, there needs to be an independent international investigation. The Thais simply are not capable of investigating.
HRW ဘက်ရဲ့အစိုးရစံရညင်ကြေးမှု Brad Adams ပြောတော့တာပါဒီအကြောင်းကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာမြန်မာစာရေးစရာတွေဘာတွေတောင်းဆိုလိုက်တယ်ဆိုတာပါဝင်အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့မြန်မာပြည်ဟာ30ချက်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့စနေညတိုင်းရိုက်လိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီအကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
နီပေါ်နိုင်ငံမှာ 9.8 ပြင်းရရှိတဲ့ငလျင်ကြီးလှုပ်ခတ်ခဲ့ပြီးသတင်းတပတ်အကြာနောက်ထပ်အသက်ရှင်ကျန်ရင်းသူတွေရှာတွေ့ဖို့မျှော်လင့်ချက်မြင့်မြင့်လာနေပြီလို့တာဝန်ရှိသူတွေကပြောပါတယ်ကတ်မန်ဒူးမြို့တော်ကပျက်စီးပုံတွေကြားထဲမှာတက်ရှင်ကျန်ရစ်သူတယောက်မှထပ်မတွေ့လာနှစ်ရက်ကြာပြီးတဲ့နောက်လေဝင်လေထွက်ရှိတဲ့နေရာမှာသာပိတ်မိနေတာမဟုတ်ဘူးဆိုရင်အသက်ရှင်ကျန်ရစ်ဖို့အလားအလာသိမရှိလာဘူးလို့နီဘောပြည်ရဲ့ဌာနတာဝန်ရှိသူလက်စ်မီတာကာကစနေနေ့မှာပြောပါတယ်အသက်15နှစ်အရွယ်လူငယ်လေးတူနဲ့အသက်20ဝန်းကျင်အမျိုးသမီးတူတို့ကိုကြာသပတေးနေ့မှာပျက်စီးပုံတွေကြားကကယ်တင်နိုင်ခဲ့ပါတယ်ဥရောပတိုက်သားတစ်ထောင်လောက်အပါဝင်လူထောင်ပေါင်းများစွာပျောက်ဆုံးနေစေပါတေဆုံးသူအရေအတွက်6600ကျော်ရှိပြီဖြစ်ပြီးအများစုကကတ်မန်ဒူမြို့တော်တွင်နဲ့ပတ်ဝန်းကျင်ရပ်တွေမှာတည်ဆုံကြတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။နေအိမ်တွေပျက်စီးဆုံးရှုံးသွားလို့ဟင်းလင်းမြန်မာနေထိုင်နေရသူလူပေါင်းများစွာကသူတို့အတွက်အစားအစာရည်နဲ့တခြားအထောက်အပံ့တွေပို့ပြီးတော့မမြန်ဖို့ပေးဖို့အစိုးရနဲ့အကူအညီပေးဖွဲ့တွေကိုတိုက်တွန်းနေပါတယ်
။စနေနေ့ကဘာတီမိုးမြို့တော်ခမရှိမှာထောင်ထဲချီတဲ့လူတွေစုဝေးပြီးမြို့တလျှောက်ကျွေးကြော်တန်တွေအော်ဟစ်ဆန္ဒပြခဲ့ကြပါတယ်။ရဲတပ်ဖွဲ့နဲ့ပြည်ရင်းကာကွယ်ရေးအရန်တပ်ဖွဲ့တွေကြားရဲကိုဖျက်ပြီးဆန္ဒပြသူတွေကအောင်ပွဲခံလမ်းလျှောက်ချီတက်ခဲ့ကြတာပါ။ Federal Grade တည်ဆုံမှုနဲ့ပတ်သက်လို့ရဲအရာရှိ6ဦးကိုရာဇဝတ်ကြောင်းဆိုင်ရာဆွဲချက်တွေနဲ့တရားစွဲဆိုမယ်ဆိုတဲ့တောက်ကြနေကထွက်လာတဲ့ပြည်နယ်ရှင်းနေကျုပ်ရဲ့ကြေညာချက်ကြောင့်ဆန္ဒပြသူတွေဟာဂျင်းနဲ့အားရခဲ့ကြပါတယ်။အသက်25နှစ်အရွယ်လူမဲအမျိုးသားငယ် Gray ဟာ April 12ရက်နေ့ကရဲတွေဖမ်းဆီးချိန်မှာရရှိတဲ့လေပင်တံရနဲ့တိတ်ဆုံးခဲ့တာပါ။သူတိတ်ဆုံးမှုကြောင့်ရက်အတန်ကြာဆန္ဒပြပွဲတွေဖြစ်ခဲ့ပြီးအတုပအခမ်းအနားကျင်းပတဲ့တင်းင်းလာနေကအကြမ်းဖက်မှုတွေပေါ်ပေါက်ခဲ့ပါတယ်။အဲ့ဒီနေ့ကဖြစ်ပွားခဲ့တဲ့ရဲနဲ့ဆန္ဒပြသူတွေကြားပဋိပက္ခကြောင့်လူပေါင်း100ကျော်အဖမ်းခံခဲ့ရပြီးအနည်းဆုံးရဲအရာရှိ20ဦးလောက်ဒဏ်ရာရရှိခဲ့ပါတယ်။စနေနေ့ဆန္ဒပြပွဲဟာတီနေရှင်းနေကျုပ် Maryland Mosby ကသက်ဆိုင်ရာရဲတွေကိုတရားစွဲဆိုမယ်လို့ကြေညာပြီးနောက်အကြီးမားဆုံးဆန္ဒပြပွဲဖြစ်ပါတယ်။စီစဉ်သူတွေကလည်းအောင်ပွဲခံလူတို့စုဝေးပွဲလို့ခေါ်ဆိုခဲ့ကြပါတယ်ရှင်
။ဒေသတွင်းစီးပွားရေးအကောင့်စီပွန်နီလန်တို့အနေနဲ့တောင်နဲ့ရှစ်တောင်အရှေ့နိုင်ငံတွေကြားမှာစီးပွားရေးအရဆက်ဆက်ပေါင်းစည်းမှုကိုအမေရိကန်ပြည်ထောင်စုကထောက်ခံပံ့ပိုးနေပါတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။မစ္စတာကယ်ရီဟာသတိလင်ကာမှာရောက်နေပြီးကုန်သွယ်ရေးနဲ့တခြားရေးကိစ္စတွေဆိုင်ရာထိပ်တန်းတာဝန်ရှိသူတွေနဲ့စနေနေ့ကတွေ့ဆုံဆွေးနွေးပြီးတဲ့နောက်အဲ့ဒီလိုပြောလိုက်တာပါ။Indo-Pacific စီးပွားကုန်သွယ်ရေးလမ်းကြောင်းဆိုတာကိုအမေရိကန်ပြည်ထောင်စုကအားပေးလို့ဆောင်နေပါတယ်။ဒီစီစဉ်ဟာဒေသနှစ်ခုစလုံးဖွံ့ဖြိုးတိုးတက်စေဖို့ပုံစံချထားတဲ့ကုန်သွယ်ရေးအစီအစဉ်ပါ။ဒေသတွင်းကုန်သွယ်ရေးကိုအားပေးမြင့်တင်တဲ့အပြင်သတိလင်ကာနဲ့အမေရိကန်ကြားနှစ်နိုင်ငံဆက်ဆံရေးကိုချက်တင်ဖို့လည်းအမေရိကန်ကလှုပ်ချင်တယ်လို့မစ္စတာကယ်ရီကပြောပါတယ်။အဆိုရနှစ်ရက်အကြာနှစ်ဆင်မဟာမိတ်ဆွေးနွေးပွဲတစ်ခုကိုကျင်းပသွားဖို့သူနဲ့သတိလင်ကာနိုင်ငံသားရဲ့ဝန်ကြီးမန်ဂလာဆမာရာဝီရာတို့သဘောတူထားကြတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။Mr. Kerry ဟာသတိလင်္ကာသမ္မတတဲ့ Maitri Pala Sirisena နဲ့လည်းတွေ့ဆုံခဲ့ပါဗျ။
Afghanistan နိုင်ငံရဲ့ကြာမြင့်နေတဲ့စစ်ပွဲအဆုံးသက်ရေးတာလီဘန်အဖွဲ့နဲ့နှစ်ရက်ကြာဆွေးနွေးဖို့ Afghanistan ဘက်ကအဖွဲ့ဝင်20ဦးပါတဲ့ကိုယ်စားလှယ်အဖွဲ့ဟာကာတာနိုင်ငံကိုရောက်နေကြပါပြီ။ဒိုဟာမြို့တော်မှာကျင်းပမဲ့တွေ့ဆုံဆွေးနွေးပွဲကိုတာလီဘန်တပုံဘက်ကကိုယ်စားလှယ်8ဦးတက်ရောက်မှာဖြစ်တယ်လို့တာလီဘန်တွေကကြေညာထားပါဗျ။ အာဖဂန်ပြည်သူတွေရဲ့လုံခြုံရေးငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုကူညီတဲ့အနေနဲ့အခုလိုပြန်လည်တည်မြဲရေးဆွေးနွေးပွဲကိုလက်ခံကျင်းပပေးတာဖြစ်တယ်လို့ကာတာနိုင်ငံသားရေးဝန်ကြီးကစနေနေ့ကပြောဆိုပါတယ်အရင်ကတာလီဘန်တွေနဲ့တွေ့ဆုံဆွေးနွေးဖို့ကြိုးစားချက်တွေဟာပြတ်ပြားခဲ့ပူပါတယ်။အစ္စလာမစ်အစိုးရအုပ်စုဟာကာတာနိုင်ငံမှာသူတို့ရုံးခန်းကို2013ခုနှစ်ဇွန်လမှာဖွင့်လှစ်ခဲ့တာဟာငြိမ်းချမ်းရေးဆွေးနွေးဖို့ဖြစ်နိုင်တဲ့အလားအလာအတွက်ပထမဆုံးအစ်စ်ဖြစ်လာခဲ့ပါတယ်။ဒါပေမဲ့တာလီဘန်တွေကနေသူတို့ကိုသူတို့အဝေးရောက်အစိုးရရဲ့တရားမဝင်တန်ရုံးဖြစ်အဲ့ဒီရုံးခန်းကိုအသုံးပြုခဲ့တာကြောင့်အာဖဂန်သမ္မတဟာမစ်ခါဇိုင်းကိုအမျက်ဒေါသထွက်စေခဲ့ပြီးအဲ့ဒီတစ်လအကြာမှာပိတ်ပစ်ခဲ့ရပါတယ်ရှင်။
UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့တနင်္ဂနွေမနေ့ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်နိုင်ငံကြေးဌာနနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအထူးတန်တမန်ဒေးဗစ်ဆဘတ်စတိုင်းဟာကနေဒါနိုင်ငံဘာသာရေးလွတ်လပ်ခွင့်ရုံးရဲ့တန်မတ်ကြီးအန်ဒရူးဘန်နက်နဲ့အတူမေလ2ရက်ကနေ9ရက်နေ့ထိမြန်မာနိုင်ငံစီလာရောက်မယ်လို့အမေရိကန်နိုင်ငံကြေးဌာနကမေလ1ရက်နေ့မှာကြေညာထားပါတယ်။တန်မတ်ကြီးနှစ်ဦးဟာမြန်မာနိုင်ငံမှာရှိနေချိန်တွင်ဘာသာရေးနဲ့ကူးကွယ်ယုံကြည်မှုဆိုင်ရာခေါင်းဆောင်တွေအစိုးရတာဝန်ရှိသူတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကကိုယ်စားလှယ်တွေကျောင်းသားတွေအကြမ်းဖက်လူမှုအဖွဲ့အစည်းတွေကတက်ကြွလှုပ်ရှားသူတွေပြင်ဘာသာရေးနဲ့တိုင်းရင်းသားလူမျိုးလူနည်းစုကိုယ်စားလှယ်တွေနဲ့တွေ့ဆုံမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဘာသာရေးလွတ်လပ်ခွင့်အခြေအနေတိုးတက်အောင်လုပ်ချင်ရာဖြင့်မြန်မာနိုင်ငံရဲ့လုံခြုံရေးတည်ငြိမ်ရေးနဲ့ဒီမိုကရေစီရေးရာတွေတိုးတက်စေမယ်ဆိုတာကိုတန်အမတ်ကြီးနှစ်ဦးကပူးတွဲပြောဆိုကြမယ်လို့အမေရိကန်နိုင်ငံသားရေးဌာနကကြေညာထားပါတယ
်။ဝင်းလန်ကောင်တီရဲ့နေရာကလူကုန်ကူးတဲ့စခန်းမှာဘလို့နှင်းပန်းနှိမ့်ဆက်ခံခဲ့ရတယ်လို့ဆိုတဲ့အသေးစိတ်အချက်လက်တွေထွက်ပေါ်လာပြီးတဲ့နောက်ထိုင်းနိုင်ငံတောင်ပိုင်းမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကလို့ယူဆရတဲ့ဆိုးရွားနေတဲ့ရွှေပြောင်းအလုသမားရုပ်အလောင်းစုလိုက်ပြုံလိုက်ကိုတွေ့ရှိခဲ့ပြီးစနေနေ့ကနောက်ထပ်ရုပ်အလောင်း၃ခုကိုထပ်မံတွေ့ရှိခဲ့ပါတယ်။ထိုင်းနဲ့မလေးရှားနယ်စပ်ဆုံခလာခရိုင်စာတာအိုဒေသကတောထဲမှာရှိနေတဲ့စခန်းမှာအနက်တပေလောက်ရှိတဲ့ခတ်တဲ့နေမြုပ်ထားတဲ့ဝါးတွေနဲ့ဖုံးအုပ်ထားတဲ့အလောင်းတွေကိုစနေနေ့နေ့လယ်လောက်မှာထိုင်းမှုကင်းစုံစမ်းရေးအဖွဲ့ကတူးဖော်နိုင်ခဲ့တာပါ။ဒါအပြင်မလေးရှားနယ်စပ်နဲ့ဂိုက်တရာကျော်လောက်အကွာအဝေးရှိတဲ့နေရာမှာတွေ့ခဲ့ရတဲ့ရုပ်အလောင်း20ကိုလည်းရဲတွေဘက်ကစုံစမ်းစစ်ဆေးနေပါတယ်။အသက်ရှင်ကျန်ရစ်တဲ့အသက်25နှစ်နဲ့35နှစ်အရွယ်အမျိုးသား2ဦးကထိုင်းဆရာဝန်တွေကိုပြောပြချက်အရာအဲ့ဒီစကန်ဒီတဲမှာသူတို့ဟာနှင်းပန်းနှိမ့်ဆက်ခံခဲ့ရပြီးလာပေါင်းများစွာနေထိုင်ခဲ့ရတဲ့အပြင်နေထိုင်မကောင်းဖြစ်ခဲ့ကြသူတွေနောက်တစ်ခါအစားအစာအနည်းငယ်ပဲရရှိခဲ့ရတယ်လို့ဆိုပါတယ်။အသက်ကြီးတဲ့သူတဦးဆိုရင်အခုချိန်ထိလမ်းမလျှောက်နိုင်သေးဘူးလို့ထိုင်းဆရာဝန်ကပြောပါတယ်ရှင
်။အာရှဒေသကချင်းသေးကောင်ရီကို9နှစ်တကြိမ်ရေတွက်တဲ့လုပ်ငန်းအိန္ဒိယနိုင်ငံဂူဂျာရတ်ပြည်နယ်မှာစတင်နေပါပြီ။ဂီယာချင်းသေးဘေးမဲ့ဒေါ်ရဲနဲ့ပတ်ဝန်းကျင်မှာရေတွက်တဲ့လုပ်ငန်းကိုမေလ9ရက်နေ့အထိဆက်လုပ်မှာပါ။အဲ့ဒီနေရာဟာကမ္ဘာပေါ်မှာမြို့တုံတော့မဲ့ဒီချင်းသေးအမျိုးအစားရှင်သန်နေထိုင်တဲ့နောက်ဆုံးနေရာဖြစ်ပါတယ်။စတူယန်မိုင်ပေါ်9,900ကျော်ရှိတဲ့ဘေးမဲ့တော်မှာ2010ပြည်နှစ်ကကောက်ယူတဲ့စည်ရင်းအရချင်းသေးကောင်ကြီး411ကောင်ရှိတာမို့2005ခုနှစ်က359ကောင်ရှိတာတဲ့ပုံများပါတယ်။စည်ရင်းကောက်ယူတဲ့ကျွမ်းကျင်သူတွေဟာကိုယ်တိုင်တွေ့ရတာဓာတ်ပုံတွေ GPS ခြေရာခံနည်းပညာတွေစသည်အားဖြင့်နီလန်ပေါင်းစုံကိုအသုံးပြုပြီးတော့နှစ်ခါထပ်ကောက်မိတာမျိုးမဖြစ်အောင်ချင်းသေးတကောင်ချင်းစီကိုစည်ရင်းကောက်ပါပါအိန္ဒိယတည်တံ့တက္ကသိုလ်တွေကတော်ဝင်ရေးရာကျွမ်းကျင်သူတွေအပါအဝင်လူပေါင်း2500လောက်အခုစီးရင်ကောက်ယူတဲ့လုပ်ငန်းမှာပါဝင်နေကြပါတယ်။နောက်ဆုံးရလဒ်ကတော့မေလ10ရက်နေ့မှာထွက်လာမယ်လို့ခန့်မှန်းထားပါတယ်။အမေရိကန်ပြည်တော်စုနယူးယောက်တက္ကသိုလ်မှာကျောင်းတက်နေပြီးအမေရိကန်မှာအမြဲနေထိုင်ခွင့်ရထားတဲ့ကျောင်းသားတူအုပ်ကိုမြောက်ကိုရီးယားနိုင်ငံနဲ့တရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးထားတယ်လို့မြောက်ကိုရီးယားကစနေနေ့မှာပြောပါတယ်။အဲ့ဒီကျောင်းသားဟာအသက်21နှစ်အရွယ်ဝွန်မွန်းဂျူးဖြစ်တယ်လို့မြောက်ကိုရီးယားအစိုးရအဖော် KCNA တင်ထနာကပြောပါတယ်ခင်ဗျာ။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုခိုးကြော်ကြော်သိမ်းနဲ့မှတ်ရင်ဂျင်နိုင်တို့ကကြီးညာပေးသွားကြတာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းစောင်းပွားတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ထိုင်းတောင်ပိုင်းကသတင်းနဲ့စာကြင်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေလူကုန်ကူးခံလာရတယ်လို့ယူဆတဲ့ရုပ်အလောင်း30ကျော်ထိုင်းနိုင်ငံတောင်ပိုင်းမှာရှာဖွေတွေ့ရှိခဲ့တဲ့ကိစ္စကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပြီးဒ ဒီတေဆုံးမှုမှာပါဝင်ပတ်သက်သူတွေကိုဖော်ထုတ်အရေးယူသွားဖို့ HRW လို့ခေါ်တဲ့လူခွင့်ဆောင်ကြီးအဖွဲ့ကထိုင်းဆိုရကိုတောင်းဆိုလိုက်ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာရုပ်အလောင်း30ကျော်ရှာဖွေတွေ့ရှိတယ်ဆိုပြီးမေလ1ရက်နေ့တုန်းကသတင်းတွေထွက်ပေါ်လာအပြီးမှာ HRW ကမေလ2ရက်နေ့မှာကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။အကြောင်းဆုံးကတော့ကိုညံဝင်းအောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ထိုင်းနိုင်ငံတောင်ပိုင်းဆုံဂရာခိုင်ဆာရာဦးဒီတာမှာရွှေပြောင်းအလုသမား30ကျော်ရဲ့ရုပ်အလောင်းကိုတောက်ကြနေတုန်းကရှာတွေ့ခဲ့ကြတာဖြစ်ပါတယ်။အခုရှာတွေ့ခဲ့တဲ့နေရာဟာမလေးရှားနယ်စပ်နားမှာဖြစ်ပါတယ်။ရုပ်အလောင်းတချို့ကိုမြေကြီးထဲမြုပ်ထားပြီးအချို့အလောင်းတွေကိုတော့မြေပေါ်မှာစောင်နဲ့ပဲဖုံးထားတယ်လို့ထိုင်းသတင်းတွေကဆိုပါတယ်။ဒီရုပ်အလောင်းတွေဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကလာတဲ့ရိုဟင်ဂျာမွတ်စလင်တွေဖြစ်နိုင်တယ်လို့ထိုင်းအာဏာပိုင်တွေကယူဆထားပါတယ်။လူမောင်ကိုကူးသူတွေကဒီလူတွေကိုထိန်းသိမ်းထားစဉ်မှာယောဂါရပြီးတေဆုံးသွားတာဖြစ်နိုင်တယ်လို့ထိုင်းရဲ့အစိုးရခန်းစာတွေကဆိုကြောင်း HRW လူအခွင့်ရေးဆောင်ကြီးအဖွဲ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ် HRW အဖွဲ့ရဲ့ဖော်ပြချက်အရလူကုန်ကူးမှု1000နာစခန်းမှာဒီလိုရှာတွေ့တဲ့ရိုဟင်ဂျာမွတ်စလင်ရုပ်အလောင်းကိစ္စကိုလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ပေးဖို့နဲ့ဒီအမှုမှာပါဝင်ပတ်သက်သူတွေကိုဖော်ထုတ်အရေးယူပေးဖို့ထိုင်းအာဏာပိုင်တွေကိုတောင်းဆိုကြောင်းသူရဲ့ကြေညာချက်တည်းမှာရေးသားထားပါတယ် Brad Adams ဟာ HRW အဖွဲ့ရဲ့အာရှဒေသဆိုင်ရာဒါရိုက်တာတူဦးဖြစ်ပါတယ
် Well there needs to be an independent international investigation. The Thais simply are not capable of investigating themselves on this. We recommended that the United Nations be invited to participate in an investigation.
သူတို့အနေနဲ့ဒီကိစ္စကိုလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့လိုပါတယ်။ထိုင်းနိုင်ငံကိုယ်တိုင်ကလွတ်လပ်တဲ့စုံစမ်းမှုတွေလုပ်တာမျိုးမရှိပါဘူး။အခုလုံးမဲ့ဒီစုံစမ်းစစ်ဆေးမှုတွေမှာကုလသမဂ္ဂကပါဝင်ကူညီဖို့ကျွန်တော်တို့အကြံပြုပါတယ်။ရလာတဲ့အချက်လက်တွေကိုအများသိအောင်လို့တရားဝင်ထုတ်ပြန်ပေးဖို့လိုသလိုအခုဒီတည်ဆုံးသွားတဲ့လူ30နဲ့ပတ်သက်လို့ဒီလူကုန်ကူးတဲ့ကိစ္စမှာပါဝင်ပတ်သက်သူတွေကိုလည်းတရားဥပဒေကြောင်းအရရေးယူအပြစ်ပေးဖို့လိုပါတယ်
။ထိုင်းနိုင်ငံမှာလူကုန်ကူးမှုလုပ်ငန်းရှိခဲ့တာကြာပြီးဒီလုပ်ငန်းမှာထိုင်းအာဏာပိုင်တွေကိုယ်တိုင်ပါဝင်ပတ်သက်နေတယ်ဆိုတာ HRW အဖွဲ့ကလေ့လာတွေ့ရှိရကြောင်း Brad Adams ကပြောပါတယ
်။ There are Thai officials involved in trafficking. This is not a surprise. I mean, everybody who follows this is aware of that.
ထိုင်းအာဏာပိုင်တွေကိုယ်တိုင်လူကုန်ကူးမှုလုပ်ငန်းတွေမှာပါဝင်နေကြတာရှိပါတယ်။ဒါဟာအံ့ဩစရာကောင်းတဲ့ကိစ္စတော့မဟုတ်ပါဘူး။ထိုင်းစစ်အကဒီကိစ္စကိုသိလျက်သားနဲ့တရားကြံတဲ့ဖြစ်ရှင်းတာမျိုးအခုချိန်ထိမရှိသေးပါဘူး။တချို့ထိုင်းအာဏာပိုင်တွေကဆိုလို့ရှိရင်ဒီလူကုန်ကူးမှုနဲ့ဆက်ဆက်ပြီးတော့ချမ်းသာလာကြသူတွေတောင်မှရှိပါတယ်
။ဒါကြောင့်ရိုဟင်ဂျာမွတ်စလင်ရုပ်အလောင်းတွေစုံစမ်းစစ်ဆေးမဲ့ကိစ္စမှာကုလသမဂ္ဂကပါဝင်ပတ်သက်ဖို့ HRW အဖွဲ့ကတောင်းဆိုနေတာလည်းဖြစ်ပါတယ်။အမေရိကန်အစိုးရကနောက်ဆုံးထုတ်ပြန်ခဲ့တဲ့လူကုန်ကူးမှုတိုက်ဖျက်ရေးနှစ်ပတ်လည်အစီရင်ခံစာမှာထိုင်းနိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးမှာပြက်ကွက်နေစေဖြစ်ပြီးအဆိုပါဆုံးအဆင့်မှာရှိတယ်လို့ဖော်ပြခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နယ်စပ်နဲ့နီးတဲ့ရခိုင်ဒေသမှာဖိနှိပ်ခွဲခြားဆက်ဆံခံရတဲ့အခြေအနေတွေကြောင့်ရိုဟင်ဂျာမွတ်စလင်ဆိုသူတွေဟာထိုင်းနိုင်ငံဘက်ကိုရွှေ့ပြောင်းဝင်လာကြပြီးထိုင်းနိုင်ငံကလည်းသူတို့ကိုတရားမဝင်ရွှေ့ပြောင်းသူတွေဖြစ်ဆက်ဆံကြကြောင်းနဲ့မြန်မာနိုင်ငံကိုပြန်ပို့မယ်လို့ချင်းချောက်ကြောင်းထိုင်းအာဏာပိုင်တွေကသူတို့ကိုဘာအကူအညီမှမပေးဘဲလူကုန်ကူးသူတွေလက်ထဲရောင်းစားတာမျိုးတွေရှိကြောင်း HRW အဖွဲ့ကပြောပါတယ်။ထိုင်းနိုင်ငံမှာလက်ရှိအုပ်ချုပ်နေတဲ့ဗိုလ်ချုပ်ကြီးချန်အိုချာရဲ့ထိုင်းစစ်အစိုးရဟာ UNHCR ကုလသမဂ္ဂအဖွဲ့အစည်းကိုဒုက္ခတဲ့အရေးကူညီမဲ့ကိစ္စတွေမှာလက်တော်လှုပ်ဆောင်ခွင့်မပေးဘဲတားမြစ်ထားတယ်လို့ HRW ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အပတ်စဉ်ကဏ္ဍတွေကိုလည်းမပေးခင်မှာအခုတစ်ခါတော့ဒီကနေ့ကြောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့နဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်။ပြုပြင်ပြောင်းလဲမှုကာလနောက်ပိုင်းမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တချို့ရှိလာပြီးဆိုပေမဲ့စာနယ်ဇင်းသတင်းသမားတွေအပေါ်ချိန်ကျောက်မှုတွေအရေးယူမှုတွေကတော့ဆက်ရှိနေတုန်းပဲလို့သတင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့တချို့ကဝေဖန်ထောက်ပြကြပါတယ်မေလ3ရက်နေ့ကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အထိမ်းအမှတ်ဖြစ်နေမြန်မာအစိုးရအနေနဲ့ဖမ်းဆီးအရေးယူခံထားရတဲ့စာနယ်ဇင်းသမားတွေကိုလူငယ်ချမ်းသာဝင်ပေးဖို့မြန်မာစာရေးဆရာများအသင်းတစ်ခုဖြစ်တဲ့ PEN မြန်မာကတောင်းဆိုလိုက်ပါတယ်ဒီကြောင်းပြေဆုံးကတော့မတ်ခင်ဖြူတွေကပြောပြပေးမှာဖြစ်ပါတယ်ဗျာ
အရင်စစ်ဆိုးရလက်ထက်နဲ့နိုင်ရှင်ရင်ပြည်ပြည်ပြောင်းလဲမှုတွေရှိလာပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တွေပုံမှန်ရရှိလာတဲ့ဆိုပေမဲ့အကန့်အသတ်တွေကတော့အများကြီးရှိနေတုံးပဲလို့သတင်းစာနယ်ဇင်းသမားတွေစာရေးဆရာတွေကထောက်ပြဝေဖန်နေကြတာပါအရင်တော့ကလို့စင်စာနဲ့ထိန်းချုပ်တာမျိုးမရှိဘူးဆိုပေမဲ့နောက်ထပ်ထိန်းချုပ်မှုပုံစံတစ်မျိုးနဲ့တော့ကန့်သတ်မှုတွေကရှိနေတုံးပဲလို့မြန်မာစာရေးဆရာများအသင်းတစ်ခုဖြစ်တဲ့ပန်မြန်မာအဖွဲ့ကအတူရင်မှုကိုနေဖုံးလက်ကပြောပါတယ်
ဒီကတော့ပုံစံပြောင်းသွားတာပေါ့နော်အရင်တော့ကဒီ sensor နဲ့အဲ့လိုမျိုးမထွက်ပါဘူးပါညာဆိုတဲ့ပုံစံမျိုးကနေမှာအခုက player တွေပြောင်းပြီးတော့ ချိန်ချုပ်တဲ့ကန့်တတ်တဲ့ပုံစံတွေရတယ်ကျောင်းသွားတဲ့သဘောမျိုးတွေပဲကျွန်တော်တို့မြင်နေရကြအဲ့ဒီတချို့ကိစ္စတွေမှာဒီမီဒီယာတွေဝင်ပြီးတော့ပုံဖြတ်တာမျိုးတွေပေါ့နော်အဲ့လိုကိစ္စမျိုးတွေလည်းတွေ့နေရတယ်အရင်တော့ကဒီသတင်းလွတ်လပ်ခွင့်ဆိုတာကိုလုံးဝတားဆီးဖိတ်ဆို့ထားတာကလည်းမကောင်းဘူးလို့ကျွန်တော်အဲ့သတင်းမီဒီယာတွေကိုဒါမီဒီယာကိုမီဒီယာနဲ့တိုက်ဆိုတဲ့စကားမျိုးကိုသုံးပြီးတော့ပေါ့နော်ကျွန်တော်ဒီမီဒီယာတွေကိုပဲဝင်ပြီးပုံဖြတ်တာတွေမီဒီယာရဲ့ ownership တွေပေါ်မှာကျွန်တော်လွှမ်းမိုးမှုလောက်တာမျိုးတွေနောက်ပြီးကျွန်တော်ကလို့မီဒီယာသမားတွေကိုကျွန်တော်လွတ်လပ်ခွင့်တွေကိုကန့်တတ်တာပေါ့နော်စိုက်တာယူတာရောဒါမှမရှိနေဆိုတော့ကန့်တတ်မှုမျိုးတွေကြံနေတာမျိုးတွေနောက်ပြီးတော့ဒီလိုမျိုးကိုပါကြီးတို့ကိစ္စမျိုးတွေကိုအခုချိန်ထိဘာမှအရေးယူဆောင်ရွက်ချက်မရှိတာမျိုးတွေဒါတွေကချိန်ချောက်မှုတွေပဲလေအဲ့လိုဟာမျိုးတွေဆက်ရှိနေသေးတော့ဒီကြတယ်ကျွန်တော်တို့နောက်ပြန်မဆုတ်ဘူးဆိုတော့တော့မှဒါတန့်နေတဲ့သဘောလို့ပဲကျွန်တော်ကပြောပါမှာ
ပြပြင်းပြောင်းလဲရေးပေါ်ဆောင်နေတယ်လို့ဆိုရဲလက်ရှိမြန်မာဆိုရလက်ထက်မှာ Unity Channel ကသတင်းတောက်တွေဘိုင်မွန်းတက်နေချာနေနဲ့မြန်မာ Post Global Channel တွေကသတင်းနဲ့စာနယ်ဇင်းသမားတွေဖန်ဆီးအေးအေးခရတာတွေရှိခဲ့တယ်လို့မြန်မာစာနယ်ဇင်းသတင်းသမားတွေအပေါ်ဥပဒေတစ်ခုခုတုံးပြီးတော့ဖန်ဆီးထောင်ချတာတရားစွဲဆိုတာနဲ့ဥပဒေမဲ့တက်ဖြတ်မှုတွေဟာဆက်ပြီးတော့ရှိနေတင်တော့ဘူးလို့ကိုနေဖုံးလက်ကပြောပါတယ
်။တကယ်ရှေ့ဆက်ပြီးတော့ဒီဒီမိုဒီနိုင်ငံတဲ့တစ်ခုကိုတကယ်တွားမယ်ဆိုတော့ဒီလိုကိစ္စမျိုးတွေကိုပါနည်းနည်းလေးရေးယူဆောင်ရွက်တာမျိုးနောက်တစ်ညလေးကျွန်တော်တို့တကယ်ဆက်မှန်ပြေးသွားတဲ့ဇင်းလွတ်လပ်ခွင့်မျိုးအော်အမြန်တော့အကောင့်တွေပေါ်လာမှကျွန်တော်တို့ကလုတ်စီနေတာပေါ့နော်အဲဒါကြောင့်မလို့ဒီလိုမျိုးစီစဉ်ရထုတ်တာ
ပေါ့လေ3ရက်နေ့ဟာကမ္ဘာသတင်းလွှတ်လပ်ခွင့်နေ့ဖြစ်တာကြောင့်မလို့ဒီအထိမ့်ပဲအဖြစ်လက်ရှိမြန်မာနိုင်ငံမှာဖန်ဆီးထိန်းသိမ်းထားတဲ့သတင်းသမားတွေကိုလူငင်းချမ်းသာခွင့်ပြုဖို့နဲ့သတင်းထောက်ကိုပါကြီးတိတ်ဆုံမှုဖြစ်စေအမှုမှန်ပေါ်ပေါက်ရေးအတွက်အမြန်ဆုံးဆောင်ရွက်ပေးဖို့ကိုလည်းပြည်မြန်မာအဖွဲ့ကကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ပြခဲ့တဲ့ဧပြီလကအမေရိကန်ပြည်ထောင်စုအခြေစိုက် Freedom House အဖွဲ့ကထုတ်ပြန်တဲ့ Freedom of the Press 2015ဆိုတဲ့အစီအကံစာထဲမှာလည်းမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာပြီးခဲ့တဲ့2014ခုနှစ်အတွင်းမှာကျဆင်းသွားတယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့ဒေသပေါင်း199ခုရဲ့သတင်းလွတ်လပ်ခွင့်ကိုလေ့လာပြီးအစိုးဆုံးနိုင်ငံကိုအမှတ်တရအထိသတ်မှတ်တာမှာမြန်မာနိုင်ငံဟာ2013ခုနှစ်တုန်းကအမှတ်80ရခဲ့ရကနေ2014ခုနှစ်မှာတော့83မှတ်ကိုရောက်သွားတာကြောင့်သတင်းလွတ်လပ်ခွင့်အခြေအနေကျဆင်းသွားတယ်ဆိုတာကိုထောက်ပြနေတာပါ။ပြည်ထောင်စုအတွင်းမြန်မာနိုင်ငံမှာသတင်းသမားတွေဖမ်းဆီးထိန်းသိမ်းခံရတာတွေမကထောင်ချခံရတာတွေရှိခဲ့တာပြည်ပသတင်းတောက်တချို့ပြည်ဝင်ခွင့်ဗီဇာလျှောက်ရမှာပြင်းထန်တဲ့ကန့်သက်ချက်တွေကြုံရတာတွေရှိခဲ့တယ်လို့လည်း Freedom House အဖွဲ့ရဲ့အရှိအာရှဒေသဆိုင်ရာအကြီးအကဲသုတေသီဆာရာခွတ်ကထောက်ပြပါရရှင်
။မခင်မျိုးတွေပြောပြတာပါ။အခုကဆက်ပြီးတော့ပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှဖြစ်တဲ့အတွက်အရင်ဆုံးတော့မျက်မှောက်ရေးတုံးသက်ချက်အစီအစဉ်ကိုနားဆင်ရမှာပါ။ယူနန်မြန်မာနယ်စပ်ကတိုင်းရင်းသားလူမျိုးစုပြည်ထနာကိုသမိုင်းနောက်ခံထားပြီးဥအောင်ခင်နဲ့အခုကြော်ကြော်သိန်းတို့ကတုံးသက်တင်ပြထားပါတယ်ခင်ဗျာ။
ယူနန်မြန်မာနယ်စပ်ရှေးလျားတလူဆက်ဆံရေးသမိုင်းဟာလည်းရှေးလျားလာပါတယ်။အတက်အကျများတဲ့အိမ်ကြီးချင်းဆက်ဆံရေးဖြစ်ပါတယ်။ကချင်နဲ့ကိုးကစစ်ပွဲကြောင့်ယူနန်မြန်မာဆက်ဆံရေးဟာအထူးအာရုံစိုက်စရာဖြစ်လာပြန်ပါတယ်။မြန်မာမီဒီယာမှာကိုးကတိုက်ပွဲကိုဦးစားပေးဖော်ပြကြပြီးကချင်စစ်ပွဲမှာဝေဖန်ခံရတဲ့အစိုးရတပ်ဟာကိုးကစစ်ပွဲမှာချီးကျူးခံနေရပါတယ်။ကိုးကစစ်ပွဲကိုအမေရိကန်ရဲ့တရုတ်ဆန့်ကျင်ရေးအကြံအစီအဖြစ်ဖော်ပြတော့ကဒီ internet မှာအော်အော်တောင်းနှင်းဖြစ်ကုန်ပါလေ။ဝါရပြန့်ဖို့နဲ့ပုံကြီးချက်ဖို့အတွက်မီဒီယာကိုအသုံးပြုနေကြပါတယ်။နေဆက်တင်ရင်းဟာနိုင်ငံအကျိုးစီးပွားအတွက်ရေးကြည့်ပါလေ။ဒါပေမဲ့စီးပွားရေးကိုကြည့်ဦးစားပေးလို့မရပါဘူး။နေဆက်ဒေတာတင်ရင်းနဲ့တိုင်းရင်းသားအရေးဆက်ဆက်နေတာကိုလည်းသတိထားဖို့လိုပါလေ။တိုင်းရင်းသားအရေးကိုမဖြစ်ရှိနိုင်လို့နေဆက်စစ်ပွဲဖြစ်ရတာမြန်မာပြည်ရင်လက်ထက်ကတည်းကပါ။တိုင်းရင်းသားဒေတာကိုအစိုးရကချုပ်ကိန်ဖို့ကြိုးပမ်းတဲ့အခါလက်နက်ကင်ပရိပက်ကဖြစ်တာကိုမြမသမိုင်းမှာတွေ့နိုင်ပါလေ။ပင်လုံကလွှဲရင်တိုင်းရင်းသားအရေးကိုနိုင်ငံရေးအရာဖြည့်ရှင်းတဲ့အစီအလာမရှိသေးပါဘူး။စီအစိုးရဟာစီရေးအရာဖြည့်ရှင်းတဲ့နည်းနဲ့သာရင်ပါပါတယ်
။ယူနန်ကဝါကိုပိုင်ဦးချိုရေးဒေတာမှာဝါ9သိန်းကျော်ရှိပါတယ်။ရှမ်းအနွယ်ဝင်ဒိုင်းလူမျိုးဟာရှီရှောင်ပနာကိုပိုင်ဦးချိုရေးဒေတာမှာနေထိုင်ပါတယ်။နုကြံလီစုကိုပိုင်ဦးချိုရေးဒေတာမှာကချင်မျိုးနွယ်ဝင်လီစုလူမျိုး6သိန်းကျော်နေထိုင်ပါတယ်။ယူနန်မှာဂျင်ဖောလို့ခေါ်တဲ့ကချင်လူမျိုး2သိန်းကျော်ရှိပါတယ်။ယူနန်မှာလူမျိုးစု25စုရှိတာမို့ကိုပိုင်ဦးချိုရေးဒေသ10ခုနဲ့ခရိုင်25ခုရှိပါတယ်။အေဂျင်စော်နေထိုင်နိုင်ကြပေမဲ့မြန်မာဘက်မှနေထိုင်တဲ့သူတို့နဲ့မျိုးနွယ်တူလူမျိုးစုတွေကတော့မိမိကိုမိမိကာကွယ်ဖို့လက်နက်ကင်ထားရတာဟာစဉ်းစားစရာဖြစ်နေပါတယ်။ယူနန်ပြည်နယ်မှာအဆင်ပြေတဲ့လူမျိုးစုတွေဟာမြန်မာဘက်မှပြဿနာဖြစ်နေပါတယ်။ဒါကြောင့်မို့ယူနန်ပြည်နယ်မှာလို့လူမျိုးစုပြဿနာကိုနိုင်ငံရေးအရအဖြေရှာနိုင်ဖို့လိုအပ်မယ်ထင်ပါတယ
်။ယူနန်မြန်မာနယ်စပ်ဒေသကိုမြန်မာကထိန်းချုပ်ခဲ့တဲ့အစဉ်အလာမရှိပါဘူး။ ဒါပေမဲ့မြန်မာမင်းဟာရှမ်းပြည်ကိုလက်အောက်ခံဖြစ်သဘောထားလေးရှိပါတယ်။အလောင်းဖျားနဲ့စင်ဖြူရှင်ရဲ့အာဏာစက်ဟာတန်လွင်မြင့်အနောက်ဘက်အထိသာရောက်ခဲ့ပါတယ်။တန်လွင်မြင့်အရှေ့ဘက်မြန်မာယူနန်နေဇက်ကရှမ်းစော်ဘွားတွေဟာမြန်မာနဲ့တရုတ်ကိုကတော့လက်ဆောင်ပေးပြီးအလင်းတင့်တယ်လို့ဆက်ဆံကြပါတယ်။မြန်မာနဲ့တရုတ်ရဲ့သဘောတူချက်နဲ့စော်ဘွားတင်မြောက်တဲ့ဒေသကိုတော့မြန်မာကရောတရုတ်ကရောလက်အောက်ခံလို့မြင်ကြပါတယ်။မိမိမချုပ်ကင်နိုင်တဲ့နေဘူးမြန်မာမင်းကတတ်ရှုပြီးခြေလေမှုကျိုးပန်းလေရှိပါတယ်19ရာစုမှာစော်ဘွားကြီးစိုးတဲ့နေမှာပုံကန်ချာနာအောင်မြန်မာမင်းကတွေးထုတ်ပြီးတဲ့အတွက်အစိတ်စိတ်အမောမောကွဲသွားတဲ့တမိုင်းရှိပါတယ
်18ရာစုစင်ဖြူရှင်မင်းလက်ထက်မှာအဖြုတ်ခံရတဲ့ရှမ်းစော်ဘွား၃ဦးယူနန်မှာခိုလုံပြီးယူနန်ဘီယံကန်ကိုတစိုးလက်ဆောင်ပေးတဲ့အခါမှာယူနန်ကကူညီတဲ့အတွက်တရုတ်မြန်မာစစ်ပွဲ၄နှစ်အတွင်း၄ချိန်ဖြစ်ပွားပါတယ်ဒီတမိုင်းအစဉ်လာတိုင်း2009မှာအစိုးရတပ်ကတိုက်ထုတ်လိုက်တဲ့ဖုန်ကြားရှင်ဟာယူနန်မှာခိုလုံပြီးအင်အားစုဆောင်တာဖြစ်နိုင်ပါတယ်။ဒီနည်းဟာခင့်နဲ့မစီလျော်တော့ပေမဲ့နစ်နာသူတွေအတွက်အသုံးတည့်နေပုံရပါတယ်။တရုတ်မြန်မာပူးပေါင်းဆောင်ရွက်ရေးလမ်းစဉ်နဲ့လည်းဆန့်ကျင်နေပါတယ်။ယူနန်နယ်သားထဲမှာဖုန်ကြားရှင်အုပ်စုကိုကူညီသူရှိနိုင်ပေမဲ့တရုတ်အစိုးရဟာလုံးဝမပတ်သက်ကြောင်းကြေညာပြီးစိတ်ရှည်ရှည်နဲ့ဆက်ဆံရေးမပြတ်အောင်ကြိုးစားနေပါတယ်။မြန်မာဘက်ကလည်းလက်လွန်တာကိုတောင်းပန်ပြီးရောကြီးပေးပါတယ
်။တရုတ်မြန်မာဆက်ဆံရေးဆိုးဝါးချိန်မော်စီတုံးခင်မှာမြန်မာယူနန်နေဆက်ကလက်နက်ကင်တွေကိုတရုတ်ကွန်မြူနီအစိုးရကလက်နက်ပစ္စည်းငွေကြေးနဲ့လူအင်အားပါထောက်ပံ့ခဲ့ပူးပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အရှေ့မြောက်ပိုင်းမှာဘက်ကပနဲ့တရုတ်ကစစ်စင်ရေးနယ်မြေ၄ခုဖွင့်ပြီးတိုက်ခိုက်တာအကြီးကျယ်ဆုံးပါပဲ။ဘက်ကပတပ်မှမော်စီတုံးရဲ့တပ်နေလူငယ်အများအပြားပါဝင်ပါတယ်။ဒီအစိုးရကဈေးကွက်စနစ်ကျင့်သုံးပြီးဗမာစစ်အစိုးရနဲ့ရွှေလန်းငွေလန်းဖောက်တဲ့အခါမှာဘက်ကပညီကုန်းချုပ်သွားပြီးမယ်တိုင်းရင်းသားလက်နက်ကင်တွေဟာဆက်လက်ရှင်သန်နေပါတယ်။တရုတ်မြန်မာကုန်သွယ်ရေးမှာတဝက်လောက်ဟာမြန်မာယူနန်ကုန်သွယ်ရေးဖြစ်ပါတယ်။ဒါပေမဲ့နေဆက်ဒေသတည်ငြိမ်ရေးဟာနေဆက်တိုင်းရင်းသားတွေရဲ့ကိုယ်ပိုင်ပြတ်ထန်းခွင့်ရရှိရေးနဲ့ဆက်ဆံနေပါတယ်။တိုင်းနာပြဒနာကိုနိုင်ငံရေးအရာအဖြေမရှာဘဲလက်နက်နဲ့ဖြည့်ရှင်းမှုကြိုးစားတာမအောင်မြင်ကြောင်းနေဆက်စစ်ပွဲတွေကတက်တည်ပြနေပါတယ်။တရုတ်မြန်မာနေဆက်ဒေသနေတိုင်းနာတွေဟာယူနန်ပြည်နယ်မှာလည်းနေထိုင်ကြတာမို့နေဆက်တိုင်းနာပြဒနာကိုဖြည့်ရှင်းရမှာယူနန်ပြည်နယ်ကိုလစ်လာပြီးသင်္ကန်းစာယူတာဟာအသင့်တော်ဆုံးဖြစ်ပါလိမ့်မယ်ခင်ဗျာ။
ဘောကဲစီစဉ်တင်ဆက်တဲ့ပတ်စဉ်မြန်မာပြည်သုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့ American Indian အသုံးလုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒေါ်လာလာတန်းကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ဒီတင်ပါ English Mercantile Ganda မှာ lunch ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာဖြစ်ပါတယ်။ခုပထမဦးဆုံးတင်ပြပေးမယ့် idiom အသုံးကတော့
a free lunch
ဖြစ်ပါတယ် a ကတခု f r e e free ကအလကားအခါမဲ့ l u n c h lunch ကနေ့လည်စာဖြစ်ပြီးစုစုဟွန်ရဲ့ဓာတ်ရိုက်အသေးပဲကတော့အလကားစရတဲ့နေ့လည်စာဖြစ်ပါတယ်ဒီသုံးဆင့်သက်လာတာကတော့ American ဆိုရိုးစကားတခုကဖြစ်ပါတယ်အဲ့ဒါကတော့ there is no such thing as free lunch ဆိုတာပဲဖြစ်ပါတယ်ဆလိုတာကတော့အလကားကြွေးမဲ့နေလေစာမျိုးဘယ်တော့မှမရှိဘူးဆိုတဲ့သဘောပါကမ္ဘာအင်အားကြီးနိုင်ငံတွေနဲ့တနိုင်ငံဖြစ်တဲ့အမေရိကန်နိုင်ငံမှာလူမျိုးပေါင်းစုံဘာသာပေါင်းစုံသဟဇာတဖြစ်အောင်နေထိုင်ကြိုးစားကြရတာဖြစ်ပါတယ်ဒီနိုင်ငံမှာတော့ဘာမှအလကားမရဘူးဆလိုတာကတော့ထိုင်းနေလို့တော့ကိုယ်ပေါင်းမောကြမလာဘူးဒီအတိုင်းနေလို့တော့ဘာမှမဖြစ်လာဘူးကိုယ်လုံးမှကိုရမယ်သဘောမျိုးဖြစ်ပါတယ်ဒါကြောင့်သူများကိုမှီကိုသူများကိုကတ်စားလူပြော့လူညံ့ဒီနည်းအားဖြင့်ဆန်ကုံမြေလေးလူမျိုးတွေတော့ဒီနိုင်ငံမှာနေရာရှိတဲ့သဘောပဲဖြစ်ပါလေ။ကျမတို့မြန်မာမှာစူးစမ်းမှဒူပြရမယ်ဆိုတဲ့သဘောမျိုးဖြစ်ပါလေ။ပညာရေးမှာပဲဖြစ်ဖြစ်လုပ်ငန်းခွင်မှာပဲဖြစ်ဖြစ်စူးစမ်းရမှာဖြစ်ပါလေ။တခါတရံသူများကြွေးတဲ့ထင်းစားပြီးတဲ့နောက်တခုခုကိုပြန်လှုပ်ပေးရမယ်တာဝန်ရှိတဲ့သဘောကြီးစုတုံ့ပြန်ရတဲ့သဘောကိုလေညွှန်ပြောတာဖြစ်ပါလေ။အထူးသဖြင့်နိုင်ငံရေးနဲ့စီးပွားရေးလုပ်ငန်းတွေမှာဖြစ်ပါလေ။အမေရိကန်နိုင်ငံမှာ lobbyist ဆိုတဲ့ကျိုးတော်ဆောင်တွေရှိပါတယ်သူတို့ကလူစုလူဝေးအုပ်စုတွေရှိကြပြီးစီးပွားရေးလုပ်ငန်းရှင်တွေအလုပ်သမားအဖွဲ့အစည်းတွေနဲ့ပတ်သက်ရပတ်သက်ကြောင်းအုပ်စုတွေကိုစားသူတို့ကဆုံးဖြတ်ပေးနိုင်မဲ့ပုံကိုယ်တွေကိုချင်းကပ်ပြီးအချိုးကိုရှေ့ရှုဆောင်ရွက်ပေးတာဖြစ်ပါတယ်သူတို့ကထိပ်ပိုင်းအစိုးရတာဝန်ခံတွေလွှတ်တော်အမတ်တွေစသဖြင့်ကိုထမင်းဖိတ်ကြွေးသွားလို့ရခီးတွေအကုန်ကြခန်းပြီးလိုက်ပို့ပေး Bisui Pang Tin Rui Lop Yi Jesu Tung Bian Myo Go Jara Phit Par De. Pang Tin Ne Lop Phian Lop Jara Bo. Lut Daw Mat U Ni Ne Dilo Chin Kat La Mu Go Shaung Sha Bu Ne Pat Te Lu George Go Pi De U Ma Go Le La Chi Ja Ya Aung Ba.
I've never let lobbyists buy me lunch or do any favor for me. Early in my political career, I learned the truth of the old saying, there is no such thing as a free lunch.
Chino ni ne si yong du dui thang ga ni pe ro ma thamin la ga ma sa bu. Chino twe le ba ma ma lu khain bu. Chino nai ngai ye sa lu khre ga alaga sa ya da ba ma ma shi bu so le su ye saka ha taik man ne so da go ko twe ti kya de lu thei be ya ba de. Uma go naw ta khaw le la chi cha ya aw ma.
I've never let lobbyists buy me lunch or do any favor for me. Early in my political career, I learned the truth of the old saying, there is no such thing as a free lunch. Power lunch.
P-O-W-E-R, power ga swan a, ana, L-U-N-C-H, lunch ga nile sa pibare. Zagzu hong ye lunga o tibe ga ro. Tego ana shire luri sa jare nile sa bo. Idiom sirwe te wai tibe ga ro. အရေးပါတကူအာနာရှိတဲ့အထက်အရာရှိတွေကအတူတူစားကြတောက်ကြတာကိုဆလိုတာဖြစ်ပါတယ်။ကောင်းပြီဈေးကြီးပြီဆိုတဲ့ကြော်ဝဲစားယုံတွေမှာစားကြတောက်ကြတာကိုဆလိုတာဖြစ်ပါတယ်။အဲ့ဒီကိုခေါ်သွားသူကော်မတီဘက်ကလုံငန်းသုံးစီဆိုပြီးအကုန်ကျခံတာလည်းဖြစ်ပါတယ်။ဒီလိုစားတောက်ဆိုင်တွေမှာအလွတ်လုကြတဲ့ဝန်ထမ်းတွေကအဲ့ဒီမှာအလွတ်လုရတာအရန်ကောင်းတယ်လို့ပြောတဲ့ဂျော့စကူပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ။
My brother works in a place that is very popular for power lunches. And he gets plenty of nice big tips because these people like to show off in front of each other.
The go thwa du dui la sa ja de san san ma chino ni ga alu lu de. Edi ma di lo sa taw tu dui pe de bau su ngwe ga le a mya ji be ya de. Ba chaung le so ro di lu dui ga တူရှိတူပြန်ကြွားကျင်လို့ပြန်ပြီးပြကြတာဖြစ်တယ်လို့ထိပ်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ My brother works in a place that is very popular for power lunches. And he gets plenty of nice big tips because these people like to show off in front of each other.
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
out to lunch
ဖြစ်ပါတယ်။ out out ကအပြင်ထွက်နေတာT-O-2-L-U-N-C-H to lunch ka ni leza. So ro, zgu khun ye da yai dewe ga ro, ni leza sabu apien twe ni da bo. Idiom sewe te wai dewe ga, tri me lewe de chin shilu balung putewe pi ni de twe chong, letwe bwa ne kin kwa ni de chi ni yao ni de chong tong tong pi da gu slu da pi ba de. Chmaru mnima kis ga ya suwe no, yu chong mu chong pi da lu anisa song pyo ya ma ba. ဒီတော့နဲ့ပတ်သက်လို့အသက်အရွယ်ဦးမင်းလာပြီးဖြစ်တဲ့ CY Committee အကြီးအကဲတယောက်နဲ့ပတ်သက်လို့အမှုတမ်းတည်ဦးရဲ့ကောက်ချက်ချပြောကြတဲ့ George Ruby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ I am afraid it's time for our company's president to retire. He is so forgetful these days. He doesn't know what is going on around here. In fact, he has been out to lunch for years.
ပြောရမှာတော့ဝင်နေပါလေကျွန်တော်တို့ company ဥက္ကဋ္ဌကြီးအနားယူဖို့အချိန်တန်ပြီလို့ထင်ပါတယ်။ခုရက်တွေတွင်မေးလိုက်တာနဲ့လွန်ပါရော။လုပ်ငန်းခွင်မှာဘာတွေဖြစ်နေတယ်ဆိုတာကိုသူလုံးဝမသိဘူး။တကယ်ဆိုတော့သူဟာလက်တွေဘဝနဲ့ကင်းကွာနေပြီးကြောင်တောင်တောင်ဖြစ်နေတာနှစ်နှစ်ချီရှိနေပြီလို့ထိပေးရပါတယ်။ George Cooper ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ I'm afraid it's time for our company's president to retire. He's so forgetful these days.He doesn't know what is going on around here. In fact, he has been out to lunch for years. A free lunch, power lunch, out to lunch.
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ8:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး
ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ဒီအမေရိကန်တန်ကနေမေလာ3ရက်တနင်္ဂနွေနေ့မနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနိုမီတာ32 kHz 933ညာလိုင်းနိုမီတာ40 kHz 9433ညာနဲ့လိုင်းနိုမီတာ50 kHz 9955အပြင်လိုင်းလမ်းမီတာ190 kHz 1595တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုအစီအစဉ်ဒုတိယပိုင်းအဖြစ်နဲ့ဆက်ပြီးထုတ်လွှင့်ပေးမှာကတော့စနေညတိုက်ရိုက်လေလိုင်းအစီအစဉ်ဖြစ်ပါတယ်။မနေ့စနေနေ့ညကထုတ်လွှင့်ခဲ့တဲ့ဒီစနေညတိုက်ရိုက်လေလိုင်းအစီအစဉ်ကိုနားမစင်လိုက်ရတဲ့သူတွေအတွက်တစ်ခါပြန်ပြီးတော့ထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ်။ကိုသားညုံကဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။စနေညပိုင်းတိုက်ရိုက်လေလိုင်းအစီအစဉ်ကနေကိုကြိုဆိုပါတယ်။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းကတော့ဒီနှစ်ထဲမှာကျင်းပဖို့ရှိတဲ့ထူးထူးရွေးကောက်ပွဲနဲ့ပတ်သက်တဲ့ပြင်ဆင်မှုဆိုင်ရာကိစ္စတွေပါ။ဘာလို့လဲဆိုတော့ဒီအထူးထူးရွေးကောက်ပွဲကိုဒီနှစ်ထဲမှာဒီနှစ်အကုန်ပိုင်းမှာပြုလုပ်ဖို့ရာထားပါတယ်။တစ်ချိန်တည်းမှာပဲဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးအတွက်နိုင်ငံအင်အားစုတွေတောင်းဆိုနေသလိုလွှတ်တော်ထဲမှာလည်းဒီဆွေးနွေးပြောဆိုမှုတွေရှိပါတယ်။နောက်ထပ်ပြီးဒီ6ဦးထပ်ပြီးဆွေးနွေးပွဲမှာလည်းဒီကိစ္စဆွေးနွေးချက်တွေရှိနေပါတယ်။ဒီဒါနဲ့တစ်ဆက်ထဲမှာပဲဒီ referendum လို့ခေါ်တဲ့လူလူဆန္ဒခိုင်ပွဲလုပ်မယ်ဆိုတဲ့ကိစ္စမလုပ်ဖြစ်ဘူးဆိုတဲ့ကိစ္စဒီအကြောင်းအရာတွေလည်းရှိနေတော့ကျွန်တော်ရွေးကောက်ပွဲပြင်ဆင်မှုတွေဟာအချိန်ရအားနည်းနေပြီလားရွေးကောက်ပွဲမတိုင်ခင်နိုင်ငံအချိန်မှာဒီရွေးကောက်ပွဲအတွက်တွန်းပို့နိုင်တဲ့နိုင်ငံအချိန်ရအားနည်းနေလားဆိုတာကိုကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့အတွက်ပုဂ္ဂိုလ်3ကျွန်တော်ဖိတ်ခေါ်ထားပါတယ်တူကတော့ဒီရှင်းနေကြီးဦးကိုနီဖြစ်ပါတယ်ရန်ကုန်မြို့ကပါနောက်တူကတော့88မျိုးဆက်ကျောင်းသားဖြစ်တဲ့ကိုမြအေးဖိတ်ခေါ်ထားပါတယ်နောက်တူကတော့ဒီ90ခုနှစ်ဒီလွှတ်တော်အမတ်ဖြစ်တဲ့ဒေါက်တာတင်းဆွေဖြစ်ပါတယ်သူကလက်ရှိဗမာဖန်မှာလည်းတာဝန်ယူနေသူတူဖြစ်ပါတယ်ဟုတ်ကဲ့ဥက္ကဋ္ဌခင်ဗျာခုနကကျွန်တော်ပြောသောလိုပါရွေးကောက်ပွဲကဥက္ကဋ္ဌဒီနှစ်ထဲမှာကျင်းပမယ်ခုနစနခိုင်ပွဲကိစ္စတွေဖွဲ့စည်းပုံပြင်ဆင်ရေးကိစ္စတွေဒီကိစ္စတွေကပြောနေကြတော့ရွေးကောက်ပွဲပြင်ဆင်မှုတွေကနောက်ကျနေသလိုမဖြစ်နေဘူးလားခင်ဗျာဒါတော့စနခိုင်ပွဲကလည်းလုံးမလို့ဆိုတာလည်းမကျေးသေးလို့ဖြစ်နေပါတယ်ဥက္ကဋ္ဌဒီမတိုင်ခင်ချင်းတွေဘယ်လိုများသုံးသပ်မိပါလဲ
ရွေးကောက်ပွဲပြင်ဆင်မှုကတော့နောက်မကျပါဘူးခင်ဗျာဘာလို့ဆိုတော့ရွေးကောက်ပွဲပြင်ဆင်မှုကဒီနောက်ရှိဖွဲ့စည်းပုံချင်းကဥပဒေရဒီလက်ရှိပြည်သူ့လွှတ်တော်စတဲ့နေရာနေနောက်9နှစ်မှာအဲ့ဒါဒီလွှတ်တော်တက်တာကုံဆုံးမယ်လို့သူကသတ်မှတ်ထားပြီးသားဆိုတော့ဒီမတိုင်မီဒါကျွန်တော်တို့ကရွေးကောက်ပွဲရလောက်ရမှာပဲအလားတူပဲအစိုးရတက်တန်းကလည်းသတ်မှတ်ထားပြီးသားဆိုတော့အစိုးရတက်တန်းမကုန်မီရွေးကောက်ပွဲလောက်ရမယ်အစိုးရလည်းပြန်ဖွဲ့ရမယ်ဒါရီကတော့ဥပဒေမှာပါပြီးသားဖြစ်တဲ့အတွက်ဒါနိုဝင်ဘာလောက်ကိုလောက်မှာကျွန်တော်တို့ကမတ်တာလောက်မှာအစိုးရဖွဲ့စည်းကဖွဲ့နိုင်မယ်လွှတ်တော်ကထိုင်နိုင်မယ်ဒါကြောင့်ဒီကောက်ပွဲ process ကတော့အခြေစင်အားရတော့ဒီတိုင်းပဲသွားရမှာပေါ့လေ
ဟုတ်ကဲ့
ဒါပေမဲ့အရေးကြီးတဲ့အချက်ကဒီအခြေစင်အားအတိုင်းသွားပြီမဲ့အဲတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပါမလားအဲပြည်ပုံချာဥပဒေကိုမပြင်းမင်းနဲ့ဒီရွေးကောက်ပွဲကိုလုပ်ရင်တရားမျှတတဲ့ရွေးကောက်ပွဲလို့ပြောလို့ရမလားပြည်ရင်းကိုအတိမပြုမလားပြည်ပကကိုအတိမပြုမလားဆိုတဲ့ဒီလာပေါင်းများစွာမေးခွန်းတွေကတော့အခုရှိနေပါတယ်ဥပမာအားဖြင့်များဟလာကျွန်တော်တို့ဒီ2008ဖွဲ့စည်းပုံချာဥပဒေကိုမပြင်ဘဲနဲ့ရွေးကောက်ပွဲလုပ်မယ်ဆိုရင်ပေကြာပေါက်ပြောလို့ရတဲ့အချက်တစ်ချက်ရှိတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာရွေးကောက်ပွဲမဝင်ငွေကလေးက25ရာနှုန်းရှုံးသွားပြီဒီခိုင်ချိုးပါတီကရွေးကောက်ပွဲမဝင်ငွေကလေးက25ရာနှုန်းနိုင်နေပြီအဲ့ဒါကဘာလို့ဆိုတော့ဒီတပ်မတော်က25ရာနှုန်းယူထားတဲ့ကိုတာပေါ့ဗျာဒီခွဲရကဒါတိတ်တည်ကြတယ်ဒီခိုင်ချိုးကိုကူညီဖို့သူကယူထားတာမှန်မိုးပြီးဖို့ယူထားတာပေါ့ဟုတ်က
ဲ့
အဲ့တော့ဒါတွေကိုကျွန်တော်တို့ကဒီတိုင်းဆက်သွားနိုင်မယ်ဆိုရင်တရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုတာတော်တော်ခက်ရဲမှာတယ်ဒါကြောင့်မလို့ရွေးကောက်ပွဲပတိုင်ငယ်ဖွဲ့စည်းပုံချာဥပဒေမှာပါတဲ့အရေးကြီးတဲ့ပြင်ဆင်ချက်တွေတချို့ပြင်ဖို့လိုတယ်ဥပမာပုံမှန်436ပြင်ဆင်ရေးဆိုင်ရာကိစ္စဥပမာပုံမှန်59သမရဖြစ်ချင်းဆိုင်ရာကိစ္စအဲ့ဒါပြန်ခုနကလွတ်တော်ကလွတ်တော်မှာကာကွယ်ရေးချုပ်ခန့်နဲ့ဒီ25ရာနှုန်းသောတမရကကိုယ်စားလှယ်ပါနေတဲ့ကိစ္စအဆရှိတဲ့အရေးကြီးတဲ့ကိစ္စတွေကိုမပြင်းမဲနဲ့ရွေးကောက်ပွဲကိုသွားမယ်ဆိုရင်ဒီရွေးကောက်ပွဲဖြစ်ခဲ့ရင်တောင်လာမယ့်ဟိုဘက်2016ပေါ့ဗျာရွေးကောက်ပွဲအလွန်တလာအဆင်ပြေပါမလား စဉ်းစားကြရပြီးအများကြီးရှိနေတယ်ကိုတော်ညို့
ဟုတ်ကဲ့တခုကလည်းအချိန်ကာလအဖြစ်ပြောမယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုဆိုတဲ့ကိစ္စကလည်းတစ်ဖက်မှာလွှတ်တော်ထဲမှာဆွေးနွေးရမယ်အခုထိပ်သီး6ဦးဆွေးနွေးဖို့လည်းရှိကြပါတယ်ဒါပေမဲ့တစ်ဖက်မှာဆန္ဒခံပွဲဆိုတဲ့ကိစ္စရပ်ကလည်းရှိနေအခါကျတော့အချိန်ကာလရမှီပါမလားခင်ဗျာနောက်မကျနေလို့မဖြစ်ဘူးလား
အဲ့ဒါကတော့ဒီ referendum လို့ခေါ်တဲ့ဖွဲ့စည်းပုံရဦးဒီပြင်ဆင်ရေးဆိုင်ရာဒီလိုမျိုးဆန္ဒခံပွဲကိုတော်တော်များများဥတည်ပြီးမေးနေတယ်အဲ့ဒါကိုကျွန်တော်အတိုဆုံးဖြေရရင်ဖြစ်နိုင်ွယ်ရအကြောင်းမရှိဘူးခင်ဗျာဘာဖြစ်လို့လို့ဆိုတော့ဥပ436လမ်းကြောင်းကိုနင်းပြီးတော့ပြင်မယ်ဆိုရင်ပထမပြည်တော်စုလွတ်တော်မှာ86ရာနှုန်းထောက်ခံမှုလိုတယ်အခုဒီနေ့ကျွန်တော်တို့ဥပဒေဒီဖွဲ့စည်းပုံရှားဥပဒေပြင်ဆင်ဖို့ဘယ်လိုခေါ်ရဲဥပဒေကျန်ကရေးပြီးသားဒီနေ့လွတ်တော်သူတို့မတင်နိုင်ဘူးတင်လို့မရဘူးတင်လို့မဲ့ဖွဲ့ရင်ရှုံးမှာအဲ့ဒါကိုသိလို့မတင်မဲနဲ့ဒီဘက်က6ပွင့်ဆိုင်ကိုဖိအားပေးနေတာ
ဟုတ်ကဲ့
အဲ့တော့6ပွင့်ဆိုင်မအောင်မြင်ရင်ဖွဲ့စည်းပုံရှားဥပဒေကိုလွတ်တော်ပါပြင်ဖို့မဲ့ဖွဲ့ရင်ရှုံးမယ်ရှုံးရင်ပြည်တော်စုဆန္ဒခံယူရမရှိဘူးအဓိကကအခုကျွန်တော်တို့ကလွတ်တော်ပါဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုမဲမခွဲဘဲနဲ့အားလုံးသဘောတူညီချက်နဲ့တဆင့်ကျော်နိုင်အောင်ဒီ6ပွင့်ဆိုင်ကိုစူးစမ်းနေကြတာပဲဒါအဓိကချက်ပဲ6ပွင့်ဆိုင်မအောင်မြင်ရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့ဆိုတာဒီ2005ရွေးကောက်ပွဲမှာနိုင်ငံဘယ်လိုမှမဖြစ်နိုင်တော့ဘူးကိုသားညို့ရဲ
့ဟုတ်ကဲ့ပါခင်ဗျကျွန်တော်ဒေါက်တာတင့်ဆွေကိုအလှည့်ပေးကြပါလေဒေါက်တာတင့်ဆွေခုနကဥကိုဒီပြောသွားတာကြားမိမှာပါအခြေခံဥပဒေပြင်ဆင်ရေးကိစ္စရပ်ဒီအဓိကကျနေတယ်ဒီလာမယ့်ဒီရွေးကောက်ပွဲကဒေါက်တာတက်ဆွေကဘယ်လိုယူဆပါလဲခင်ဗျာရွေးကောက်ပွဲကလည်းအချိန်ကာလရဆိုရင်နိုဘာလောက်ကျင်းပမယ်ဆိုရင်အခြေခံဥပဒေပြင်ဆင်ရေးကအခုနေထားရဆိုရင်ဖြစ်နိုင်ချေရှိရလားနောက်ကျနေပြီလားဘယ်လိုယူဆပါလဲ
ဟုတ်ကဲ့ကျွန်တော်ဆက်ဥကိုဒီပြောရတဲ့ဟိုသဘောထားမတူကြမရှိပါဘူးခင်ဗျာအဲသို့တော်လည်းပဲဟိုဆာရွက်ပေါ်တို့မိန်ကွန်းတို့ဟလာအစီအစဉ်တို့ကတော့ဟုတ်တယ်မနေ့ကလည်းဟလာလွတ်တော်ဥပဒေကြီးအဲ့ဗိုလ်ချုပ်ဗိုလ်ချုပ်ကြီးဟောင်းသူရရှင်မန်းကလည်းပြောသွားတယ်သူပြောတာကလည်းဟိုစီစဉ်နေဆရွက်တီအပေါ်မှာလှုပ်ထားတဲ့ဟာကိုပြောတဲ့သဘောပဲရှိတယ်ခင်ဗျာသူလက်တွေ့ကြည့်လို့ရှိရင်တော့ကဖွဲ့စည်းပုံပြင်ဆင်ရေးရောလားဆန္ဒခံယူဖို့ရောကမရေမရမသိမကြလို့ပဲပြောရမှာကျွန်တော်တော့လာတော့မိတ်နေတမြုံပေါ့လေသို့တော့အဲ့ဒီလိုဖြစ်နေအောင်လို့ဘာလို့လှုပ်ထားတယ်ဆိုတော့ဟလားနိုင်ငံရေးစီရင်နာဟုတော့ကျွန်တော်ကတော်တော်လေးကိုစံသရရှိတယ်ကလူတွေတလောက်များအချင်းဟလာအပြည့်ဆိုဟိုဟလာဟိုရှိရတဲ့နဲ့ဘာကြောင့်မရေရအောင်မသေးကြအောင်နေအောင်နောက်ကြအောင်လူတွေကိုဒူးအပ်ဒီကဖြောက်လုတ်တယ်ဆိုတော့စိတ်တက်ကြီးရဲ့တိုက်စစ်တစ်ခုပေါ့လေလုတ်နေသလားလို့ကျွန်တော်သံတရားရှိတယ်ခင်ဗျာအဲ့တော့ဖြစ်ချင်လဲအမတမလွယ်ပြီးတော့မဖြစ်ချင်လဲအမတမခက်တယ်ဆိုတော့ကိစ္စတစ်ခုကိုကစားနေတဲ့နိုင်ငံရေးကစားမှုကိုအာဏာရတဲ့လူတွေအာဏာကိုင်ထားတဲ့လူတွေနဲ့နောင်ဆက်ပြီးတော့အာဏာကိုင်ရင်းတဲ့လူတွေကလုံနေတယ်ဆိုတော့အဲဆိုတာကိုချင်းချင်းလေးနဲ့မြင်နေတော့တာဟာတိုက်ပြီးတော့အလားလားမကောင်းဘူးလို့ပဲပြောရမှာပေါ့ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ချင်းဆွေကျေးဇူးပါကျွန်တော်ကုမြားကြီးလေလိုင်းပေါ်ရောက်လာပါပြီကုမြားကြီးကြားပါလဲကြားရပါလားခင်ဗျာ
ဟုတ်ကဲ့ကြားပါ
တယ်။ဟုတ်ကဲ့ကိုမြားကြီးခုနကရှေ့မှာတော့ရှင်နေဦးကိုနီတို့တော့တက်ဆူလို့ဆွေးနွေးသွားတာပါ။အဓိကဒီရွက်ကောက်ပွဲမတိုင်ငယ်မှာအခြေခံဥပဒေပြင်ဆင်ရေးကရေးကြီးရဲ့ဆိုတဲ့အကြောင်းဒီအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့ကိစ္စရပ်နဲ့တပါးတဲ့တို့6ပွင့်ဆိုင်ကိစ္စကြီးလည်းပါလာပါတယ်။ကျွန်တော်ခုနကမိကုန်းပဲကျွန်တော်ကိုမြားကြီးကိုမေးချင်ပါတယ်။ကိုမြားကြီးရဲ့သဘောထားသိချင်တာကဒီရွက်ကောက်ပွဲကပြောမဆိုရင်နိုဘာလောက်ကျင်းပမယ်။အခု6ပွင့်ဆိုင်တို့ဘာလို့တော့ခေါ်ထားပါတယ်။အခြေခံဥပဒေပြင်ဆင်ရေးအတိုက်ခံနေလို့လားနေအခြေခံဥပဒေပြင်ဆင်ရေးကလက်တွေ့ကျကျဒီရွက်ကောက်ပွဲမတိုင်ငယ်ဖြစ်လာနိုင်ကြရောရှိရလားဘယ်လိုယူဆပါလဲ။
ရန်တဲ့သားကြီးလေလားဖြစ်လာနိုင်မှုအခြေအနေရတယ်လေ
။ဟုတ
်အခြေအနေကတော့မထောက်လာတော့ပဲကြည့်ရပြန်ပါတော့
။ကျွန်တော်ခုနအရှင်းနေဥက္ကုဏီကိုပဲကျွန်တော်ပြန်ပြီးတော့မေးချင်ပါတယ်ခင်ဗျာ။အဲ့တော့အခုက6ပွင့်ဆိုင်ကိစ္စတွေပါလေကိစ္စတွေပါလေလည်းဖြစ်လာပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးတပိုင်တည်းမှာအဲ့တော့ဖွဲ့စည်းပုံပြင်ဆင်ရေးကိုတကယ်တမ်းအစိုးရဘက်ကဖြစ်စီလွတ်တော်တွေကဖြစ်စီအာဏာရပါတီကလူလိုလားလားရှိတယ်လို့ရောယူဆလို့ရလားပြောမယ်ဆိုရင်တော့အာဏာရပါတီခေါင်းဆောင်တချို့ကတော့လွတ်တော်တွေမှာဒါပြင်ဖို့လိုအပ်တယ်ပြင်မယ်ဆိုတဲ့လေတံတွေတော့ဖြစ်ပါတယ်တကယ်တမ်းအာဏာရပါတီဘက်ကလူလားလားရှိရလားဦးကိုနေဘယ်လိုယူဆပါလဲ
အနာရပါတီထဲမှာကျွန်တော်အမြင်အုပ်စုမစုရှိတယ်လို့မြင်တယ်ခင်ဗျအဲ့ဒါပထမအုပ်စုကဖွဲ့စည်းပုံချေဥပဒေကိုပြင်ဖို့လိုအပ်တယ်ဆိုတာကိုသဘောပေါက်လက်ခံတဲ့အုပ်စုပေါ့ဗျာကျွန်တော်တို့ဥပမာပြောရရင်နိုင်ငံကြီးဥွှေမားနောက်တစ်ခါသူရဦးအေးမြင့်ဥမာသူရဦးအောင်ကိုအဆက်ရှိတဲ့ဒီပြည်ခိုင်ဖြိုးဘက်ကထိတ်တန်းကောင်းဆောင်တွေတော်တော်များများကဖွဲ့စည်းပုံချေဥပဒေကိုခင့်နေညောပြင်ဖို့လိုတယ်လို့ဥပဝင်နေပြောနေတာရှိပါတယ်ဆိုတော့ဒါအုပ်စုတစ်စုပေါ့ဗျာနောက်တစ်ခုမပြင်းနေတဲ့အုပ်စုကလည်းရှိတယ်။အဲ့ဒါကျွန်တော်တို့ဒီဖွဲ့စည်းပုံရှားဥပဒေပြင်ဆင်ရေး32ဦးကော်မတီဆွေးနွေးပွဲမှာဒီသူတို့ရဲ့အစီရင်ခံစာအပေါ်မှာကြည့်လို့ရှိရင်ပြီးတော့17ချိန်ရောက်ဒီလွတ်တော်အစည်းအဝေးမှာကြည့်လို့ရှိရင်ပြည်ခိုင်ထိုးထဲမှာလည်းမပြင်ဖို့ပြောတဲ့လူရှိတယ်။အဲ့ဒီထဲမှာတက်မလို့သားကိုယ်စားလှယ်ဆိုရင် ဒီအရေးကြီးတဲ့ပုံမှန်တွေကိုသူကမပြင်းညင်ညောင်းပြောတာတွေရှိနေတယ်အဲ့တော့အဲ့ဒီလိုတမရသားကိုယ်စားတွေကမပြင်းကျင်ဘူးပြင်းဖို့မလိုဘူးပြောတဲ့အချိန်မှာဆိုတော့နိုင်ငံရေးဥရှင်မန်ကတမရကြီးကိုမြေတားရက်ခံတယ်ကာကွယ်ရေးဥချုပ်ကိုပြောပေးပါလို့သူကပြောလိုက်တဲ့အခါမှာတမရကြီးကလည်းမပြောနိုင်ဘူးဘာလို့ဖွဲ့စည်းပုံရှားဥတွေပြင်ဆင်ရလွတ်တော်နေပဲဆိုင်ပါတယ်ဥချုပ်ရေးထားတဲ့မဆိုင်ပါဘူးလို့သူတို့ညင်းနေတာကျွန်တော်တို့ကြားတယ်နောက်အချိန်နည်းနည်းလေးဒီလွတ်တော်မှာဆွေးနွေးတာအဆင်မပြေတဲ့အခါကျတော့ဟုတ်ဒီသူရဦးမြင့်ကနေပြီးတော့ဖွဲ့စည်းပုံချေဥပဒေပြင်ဆင်ရေးဆွေးနွေးဖို့6ပွင့်တိုင်းအစိုးတင်လိုက်တဲ့အခါမှာလွတ်တော်ကတခဲနဲ့ထောက်ကနေအဲ့ဒါလည်းပဲသမရကြီးကသူကတိတ်ပြီးတော့အာ6ရောက်နဲ့မရှိဘူးအများနဲ့မှဆို48တို့12ပွင့်တော့လုတ်တဲ့အခါကျတော့လွတ်တော်ကနောက်တစ်ချိန်ပြန်တောင်းဆိုတယ်နိုင်ငံတော်သမရကြီးအနေနဲ့6ပွင့်တိုင်းဆွေးနွေးဖို့လုတ်ပေးပါလို့နှစ်ချိန်တောင်းတော့မှအဲအခုလုတ်ပေးတယ်ပေါ့ဗျာပြီးခဲ့တဲ့လ10ရက်နေ့ကမစတာစေပိလာ10ရက်နေ့ကလုတ်တယ်အဲ့တော့နောက်တစ်ခုနောက်တစ်ကြိမ်လို့ဖို့အတွက်ကိုဆက်ပြတ်နေနောက်ပိုင်းကိုရွှေ့တယ်အဲ့တော့ခုနကကိုသားညုံမီးတဲ့မေဘအခုဒီနေရာမှာရောက်လာပြီခွဲစည်းပုံရှင်ကဥပဒေပြင်ဆင်ရေးကျွန်တော်တို့တိုက်ပြီးအတွက်ပေးရေးရှင်ရေးအရေးကြီးနေတယ်ပြည်သူလူထုကလည်းအရန်ပြုတ်ပြင်းတောင်းနေကြတယ်နိုင်ငံတကာကလည်းစောင့်ကြည့်နေတယ်ဒီလိုအခြေအနေမျိုးမှာသူတို့တိုက်အချိန်ဆွဲနေတယ်တိုက်ကိုကြားနေတယ်နေတိုင်းနေတိုင်းအစည်းအဝေးထိုင်လို့ရတယ်တိုက်ပြီးအတွက်အရေးကြီးရင်နေတိုင်းအစည်းအဝေးထိုင်နေတာတော့သူတို့ကအစည်းအဝေးမထိုင်ဘူးဆိုတော့အချို့ကြီးတာဝန်ကြီးဦးစီးချုပ်နဲ့သမရဘက်ကပြင်ဆင်ရေးကိုလိုလားပုံသိနေရဘူးခလွတ်တော်ဘက်နဲ့တိုင်းရင်းသားတွေဘက်နဲ့ဒေါက်ဆန်းစုကြည်တို့ဒီကျွန်တော်တို့အတိုက်ခံဘက်ကတော့ကြောက်ညင်တဲ့သဘောရှိတယ်ဒါကြောင့်6ပွင့်ထဲမှာနည်းနည်းလေးအယူဆမတူတဲ့သဘောကျွန်တော်တို့ကတွေ့ရတယ်အဲ့ဒါအခက်အခဲအကျအဒီဘက်ကိုဥတည်သွားမဲ့ကိစ္စပဲဗျဟု
တ်ကဲ့
ဒါကျွန်တော်ရဲ့အမြင်ပါပဲ
ဟုတ်ကဲ့ဒေါက်တာတင်းစစ်ဘလူးယူဆပါလေခုနကဦးကိုနီကတော့သူကစစ်တပ်နဲ့သမရဘက်ကတော့မလူလားတဲ့လူသူထင်ပါတယ်တဲ့
ဟုတ်ကဲ့အဲကျွန်တော်တို့ဗမာနိုင်ငံရဲ့နိုင်ငံရေးခင်းကျင်းကိုကြည့်ရခုနဆက်ဥက္ကဋ္ဌပြောသလိုကတော့ဒီနေ့ခင်းကျင်းကိုဖတ်လိုက်ရင်တော့ဟောဒီလိုထွက်ပါတယ်အဲနောက်ဒီတဲ့ဒီနည်းနည်းနောက်ဆုတ်ပြီးတော့ပေါ့လေတမန်ကြောင်းနဲ့တွက်လို့ရှိရင်ဗမာနိုင်ငံ1962တည်းကစစ်အာဏာစစ်တပ်နဲ့စစ်အာဏာရှင်ပေါ့လေအာဏာရှင်လို့သုံးရတော့အာဏာပါတတော်တော်လေးဒီလိုဖြစ်နေတယ်အဲ့ဒီဟာကပျောက်အောင်မဲ့ပုံစံမရှိသေးပဲနဲ့ကျော်အောင်မဲ့ပုံစံလည်းမရှိဘူးလို့ကျွန်တော်ပြောချင်တယ်။နာမည်နဲ့အသွင်သရမ်းနဲ့အဝတ်အစားနဲ့အခေါ်အောနဲ့ပြောင်းတာပဲရှိပြီးတော့အဲဒီကိုယူနီဖောင်းဝတ်တဲ့လူတွေနဲ့ယူနီဖောင်းချွတ်ထားတဲ့လူတွေနဲ့သူတို့ကိုအဲ့ဒါသူတို့နဲ့အတူလိုက်ပါမဲ့လူတွေအုပ်စုနဲ့ပဲဆက်လက်အုပ်စိုးနေတယ်ဆိုတဲ့ဆန္ဒကရှိနေစေဖြစ်တယ်။ဘယ်ဟာပဲထွက်ထွက်ဘယ်ဟာပဲလုတ်လို့အဲဒီခင်းချင်းကတော့ဒီမဟာဗျူဟာပေါ့လေဒီကနေတော့ကြော်ထွက်မယ်မဟုတ်ဘူး။တရားဟိုနီးဗျူဟာကတော့ပြောင်းမှာပေါ့နီးဗျူဟာလေးတွေပြောင်းလိုက်ပြုတ်လိုက်တော့ရှိနေတယ်ဆိုတော့ဟိုအလားလာကတော့မကောင်းသေးဘူးတနည်းအားဖြင့်ဒီလိုအဲ့လိုဟိုလာစစ်အာဏာရှင်ပုံစံအုပ်ချုပ်ကနေပြည်သူလူထုနဲ့ဒီမိုကရေစီပြောင်းဖို့ဆိုတာကနိုင်ငံတကာမှာပေကြီးကြီးလွယ်လွယ်လေးပေါ်ပေါ်လေးပဲချော့ချော့ရှူရှူလေးတော့မဖြစ်ခဲ့တဲ့အစလားတွေရှိတယ်အဲ့တော့ကပုံမှန်ပြင်မှာအဲ့လိုများဖြစ်ရင်တော့မကောင်းဘူးအလူတွေမဖြစ်ချင်ရဘူးဟိုဒေါ်သောစုကြီးကစားကလို့လူတွေကိုလက်မော်ဟိုထွက်တာမဖြစ်ဘူးမဖြစ်စီချင်ဘူးသူကလည်းအများန်းဘယ်တော့မှပါပါတီရလူတွေတော့ဟိုပါတဲ့လူရေးယူခံတဲ့အဲအဆင်ဖြစ်နေတယ်သူတို့ဒီဟာတွေကဟိုဆက်သွားဒီတိုင်းမဆက်သွားရလူဖြစ်ပါမလားလို့တော့ကျွန်တော်နည်းနည်းသံသယရှိလာတော့ကချွတ်ချွတ်မွေ့မွေ့နဲ့ဟလာညင်ညင်သားသားနဲ့အသေးကြောက်ကြဆုံးမရှိပဲနဲ့ပြောင်းနေတော့ပြောင်းမဲ့နိုင်ငံရေးစနစ်ဖြစ်ဖို့အတွက်အာခံနေတဲ့ခေါင်းမာနေတဲ့အုပ်စုကအမှန်ကန်တဲ့အမြင်ရလာမှသာလေကျွန်တော်တို့ဖြစ်နေမယ်ဒီအတွက်ဟလာဒီလိုလေးပြောရုံလေးနဲ့တော့ဒါကောင်းမှရမလားလို့ဟိုကျွန်တော်သံသယရှိနေတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျဒေါက်တာတင်းဆွေကျေးဇူးပါကျွန်တော်ကိုမြာကြီးလှည့်ပေးကြည့်ပါလေကိုမြာကြီးကြားပါလားခင်ဗျခုနတော့ line တိတ်မချ
ဟုတ်ကဲ့ကြားပါလား
ဟုတ်ကဲ့ကိုမြာကြီးခုနတော့ဆွေးနွေးသွားတော့တပိုင်းပေါ့အခုကခုနကကိုမြာကြီးဆွေးနွေးသွားတဲ့အထက်မှာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာတော်တော်လေးကိုခွင်လန်းပေါ့အားနေသွားတယ်ပေါ့ဒါပေမဲ့လည်းအခုမကြခင်ရွေးကောက်ပွဲလာတော့မယ်ရွေးကောက်ပွဲကိုဖျက်ကိုဖျားမယ်အခြေအနေလည်းရှိပါတယ်အဲ့တော့ဒီနေထားမှာဒီလာမယ့်ရွေးကောက်ပွဲမှာအခုလိုအခြေအနေမျိုးနဲ့ဖွဲ့စည်းပုံအလိုက်မပြေနိုင်ဘူးဆိုရင်ဒီမိုစီအင်အားစုတွေဘက်ကအများစုအနိုင်ရနိုင်မဲ့အခွင့်အလမ်းကောရှိပါရဲ့လားဘလို့မြင်ပါလဲ
။ဟုတ်အဲ့ဒါကတော့ဒီဖွဲ့စည်းပုံပြင်ချင်းမပြင်ချင်းဆိုတဲ့အခြေအနေနဲ့တိုက်ရိုက်ကြီးမပတ်သက်ဘူးလို့မြင်နေကြကျွန်တော်မြင်နေတာတော့လေ
။ဟုတ်ကဲ့
ဆိုတာရွေးကောက်ပွဲကိုဖြတ်တန်းတယ်ဆိုတာကျွန်တော်မြင်တဲ့အမြင်ကရွေးကောက်ပွဲဟာဖွဲ့စည်းပုံပြင်အပေါ်မှာမြန်မာနိုင်ငံဒီမိုကရေစီထွန်းကားရေးအတွက်နီးလန်းတပွဲဖြစ်တယ်လို့ကျွန်တော်အဲ့လိုနားလဲပါတယ်။ဖြတ်တန်းရမယ်နီးလန်းတပွဲပါ။ဆိုလိုချင်တာကရွေးကောက်ပွဲပုံမှာပဲအကုန်လုံးပုံအပ်လိုက်တာမျိုးလည်းမဖြစ်စေချင်သလိုရွေးကောက်ပွဲကိုပြစ်ပယ်ပြီးစဉ်းစားချက်မျိုးဟာလည်းမြန်မာနိုင်ငံအနာဂတ်ကိုစောင့်အောင်လုပ်နိုင်မယ်လို့ ကျွန်တော်မယူဆပါဘူး။နှစ်ခုလုံးတွေ့ရမှာပါ။အဲ့တော့ရွေးကောက်ပွဲကနေပြီးတော့မှအခုကဒီကျွန်တော်တော်မင်းကဘာလဲဒေါ်အောင်ဆန်းစုကြည်တော်တော်လေးဝင်သွားပြီ။ဘာဖြစ်လို့မပြေနိုင်လဲဆိုရင်မေးခွန်းတော်တော်မေးတယ်လေ။အဲ့တော့တော်တော်ထဲမှာ NLD ကိုစားပြီးတဲ့ Democratic အမတ်ဘယ်နှယောက်ရှိလို့လဲဆိုရင်မေးခွန်းကကျွန်တော်တို့ကကောင်တာပြန်ပြီးမေးခြင်းလေ။လုံးလို့ရတဲ့အခြေအနေကမရှိသလို2020ရွေးကောက်ပွဲမှာလည်းဒင်းကျစ်ချက်ကြီး NLD ပါခဲ့တာမဟုတ်ပဲ2012ကမှဒါရက်ဒီကောက်ဝင်နေဝင်ခဲ့တာဆိုတော့အယောက်450နဲ့လွတ်တော်ထဲမှာအလုံးမဖြစ်နိုင်ပါဘူးအဲ့တော့လွတ်တော်ထဲမှာဘယ်သူမှပြင်နေဖြစ်စီမပြင်နေဖြစ်စီကိုယ့်ဘက်ကဒီမိုကရက်တစ် energy ဆိုတာတဲ့ဒီမိုကရက်တစ်နဲ့တိုင်းအားအင်အားစုတွေများများဆာဆာလွတ်တော်ထဲရောက်ဖို့တော့ကျွန်တော်တို့တာဝန်တရလို့ကျွန်တော်ခံယူပါတယ်အဲ့တော့ကြောင့်မို့ဒီအောင်ဖြစ်တဲ့ဒီလမ်းသက်တွေနဲ့ကျွန်တော်တွားပြီးတော့မှလွတ်တော် procedure နဲ့အတူဖွဲ့စည်းပုံပြင်ဖို့ကျွန်တော်တို့ကြကုတ်ကြဲကြိုးပမ်းရမှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျ
ာတစ်ခါကလည်းလွတ်တော်ပြင်မှာဆွေးနွေးပွဲဖြစ်တဲ့နိုင်ငံရေးဆွေးနွေးပွဲဒါက MCA ကတစ်ဆင့်ပေါက်ဖားလာမယ်တိုင်းအားနဲ့လက်တွဲပြီးလုပ်ကံရမယ်အခြေအနေပါလက်မတွဲဘဲနဲ့ဘလို့မှမရပါဘူး။ဟိုလက်တွဲပြီးတော့မှအဲ့ဒီဖြစ်ပေါ်တဲ့နိုင်ငံဆွေးနွေးပွဲတစ်ဆင့်ဖွဲ့စည်းပုံပြင်ဖို့အခြေအနေဒီစုံချက်နှစ်ချက်ဒီစုံချက်တစ်ခုတွေမှာဒီ line နှစ် line သွားစုံမှုကျွန်တော်တို့စူးစမ်းရပါလိမ့်မယ်။အဲ့ဒါဆိုကျွန်တော်ဖွဲ့စည်းပုံပြင်နိုင်လိမ့်မယ်။ကျွန်တော်အဲ့လိုယုံကြည်တယ်။
ဟုတ်ကဲ့ပါခင်ဗျာ။ကိုအများကြီးဆိုလိုတာကတော့ဒီလွှတ်တော်တွေကနေသွားလို့တစ်ဖက်မှာလွှတ်တော်ပြင်ပကသွားနေတဲ့ဒီတိုင်းသားရင်းနဲ့ဆွေးနွေးနေတဲ့လမ်းကြောင်းရယ်စင်ဒီနိုင်ငံရေးဆွေးနွေးပွဲပေါ့နော်ဦးတည်သွားဖို့ဒါဆုံးချက်ကွာ
ဟုတ်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်အခုတော့ဒီရွေးကောက်ပွဲကိစ္စကိုပဲကျွန်တော်ပြန်ဆောင်ပေးချင်ပါတယ်ရွေးကောက်ပွဲပြောစုရွေးကောက်ပွဲကော်မရှင်ကဦးဝင်းကိုကိုကျွန်တော်တို့ဒီမေးမြန်းထားတာရှိပါတယ်လက်ရှိရွေးကောက်ပွဲနဲ့ပတ်သက်လို့ပြင်ဆင်ချက်တွေကိစ္စပါနောက်များကြနေလားဦးဝင်းကိုကအခုလိုဖြေဆိုထားပါတယ
်ဟောနိုင်ငံရေးပါတီဟိုမဲဆွယ်စည်းရုံးမှုကတော့ဥက္ကဋ္ဌကြီးကလည်းဟိုရပ်ပေါင်း60ပေးမယ်လို့သူကတိပြုထားပြီးပါပြီဟိုမဲဆွေမှုကာလာတော့မရောက်သေးဘူးပေါ့နော်။ဘာဖြစ်လို့လဲဆိုတော့ရွေးကောက်ပွဲကြီးညာပြီးလွှတ်တော်ကိုယ်စားလှယ်လောင်းနေစည်ရင်သွင်းပြီးတဲ့အခါကျမှအဲ့ဒီစည်ရင်သွင်းတဲ့ဟာကိုအတီးပြုတ်ပြီးတဲ့အခါကျမှမဲဆွေစည်ုံတဲ့ကာလာရောက်လာမှာပါ။အဲသို့တော်လည်းပဲပါတီတွေအနေနဲ့ကတော့ဟိုလွှတ်တော်ကိုယ်စားလှယ်လောင်းမဟုတ်ဘဲနဲ့ပါတီအနေနဲ့ကတော့ပါတီစည်ုံရေးကိုလှုပ်ဆောင်နိုင်ပါတယ်ဆိုတာကိုကျွန်တော်တို့တော်တော်စောစောပိုင်းနဲ့ကကျွန်တော်ထင်တယ်ဖေဖော်ဝါရီတည်းကဖြစ်မယ်ထင်ပါတယ်ဟိုရက်စွဲမမှတ်မိပါဘူးအဲ့မှာကျွန်တော်တို့ညင်ညာချက်ထုတ်ထားပြီးပါပြီအဲ့တော့ပါတီတွေအနေနဲ့တော့သူတို့ကသူတို့ပါတီစည်းရုံးရေးကိုဆောင်ရွက်လို့ရပါတယ်ကန်ဒီဒိတ်ပေါ့လေဒီလွှတ်တော်ကိုယ်စားလှယ်လောင်းနေရဲ့စည်းရုံးရေးကတော့လွှတ်တော်ကိုယ်စားလှယ်လောင်းအတည်ပြုပြီးမှဖြစ်ပါမယ်အဲ့ဒါလည်းကျွန်တော်တို့ရက်ဒီအားလုံးချိန်ထားပြီးပါပြီရက်ပေါင်း60ပေးဖို့ရှိပါတယ်
ဟုတ်ကဲ့ပါဒါကတော့ဒီပြောင်းစုရွေးကောက်ပွဲကော်မရှင်ကအဖွဲ့ဝင်ဦးဝင်းကိုပြောသွားတာဖြစ်ပါတယ်သူကတော့ဒီလာမယ့်ရွေးကောက်ပွဲအတွက်ပြင်ဆင်တဲ့နေရာမှာဒီပတ်ကိုစလေတွေအတွက်စီယုံရင်ကာလ3လသူတတ်မှတ်ပြီးမယ်ဒါပေမဲ့ပါတီစီယုံရင်တွေကအခုတည်းကလုံးလို့ရပါပြီလို့ပြောပါတယ်တစ်ဆက်တည်းပါကျွန်တော်ဒီစွန့်နေပွဲအတွက်ဆိုပြီးတော့ရှမ်းပြည်တောင်ပိုင်းသားကိုဆိုပြီးတော့ပေးစာပေးပို့ထားပါတယ်သူရဲ့စာထဲမှာတော့သူရေးထားတာကဒီအုတ်ချုပ်သူကိုအားကိုးလို့မရတဲ့ခေတ်တွေမှာကြီးပြင်းလာခဲ့ရသူတွေဆိုတော့တဲ့မဲဆန္ဒရှင်တွေဘက်ကရွေးကောက်ပွဲကိုသာရေဘူးရစိတ်ဝင်စားပြီးတော့လုပ်ငန်းစီအပေါ်မှာအာယုံမညွန့်တာအံ့ဩပစ်တင်စရာမဟုတ်ပါဘူးတဲ့အတိုက်ခံအများစုဘက်ကတော့ရွေးကောက်ပွဲကိုအောင်မြင်စွာကျော်ဖြတ်နိုင်ဖို့မဲဆန္ဒရှင်တွေဘက်ကိုထည့်တွက်မှုတိတ်ကိုအားနည်းနေပါတယ်အခုတည်းကြီးစစ်ပြင်လို့မပြီးသေးပါဘူးတဲ့ငြိမ်သက်လွန်ပါတယ်မဲဆွဲဖို့ပြောတာမဟုတ်ပါဘူးတဲ့မဲပေးဖို့အတွက်အခုမှအသက်ပြည့်တဲ့မျိုးဆက်တွေကိုစင်ကန်တော်တူမဖြစ်စေဘူးဘာတွေချပြကြပြီးပြီလဲမေးစရာပါတဲ့ကျွန်တော်ဥက္ကဋ္ဌကိုပဲမေးချင်ပါတယ်ခုနကဒီတော်ရရှင်တူရေးထားတဲ့စာလို့ပါဒီမဲဆွဲပါတီစည်းရုံးမှုပြင်ဆင်မှုတွေတိတ်မရှိသေးဘူးလို့သူကတချို့ကျွန်တော်တို့သွားရှင်တွေစာတွေမှာလည်းတွေ့ရပါလေဟုတ်ပါလားဥက္ကဋ္ဌဘယ်လိုယူဆပါလဲ
အဲမဟုတ်ဘူးကိုတန်းညိုကြီးကျွန်တော်တို့ဗပါပြည်မှာတကယ်ကိုပါလီမန်ဒီမိုကရေစီရွေးကောက်ပွဲနဲ့ကင်းတော်သွားတာက1995နှစ်ရှိပြီဗျာတတိယကျ1960ဒီပတ်စပါလာနှဆိုင်ွယ်ပြီးရွေးလိုက်တဲ့ရွေးကောက်ပွဲကနောက်ဆုံးပေါ့ဗျာကျားရမ1990ရွေးကောက်ပွဲလုပ်ခဲ့ပြီလို့လည်းဒါဟိုအနာမလွဲဘူးပေါ့ဗျာနောက်2010ကတော့လေအမတန်ဘတ်ကိုအငြင်းအတောက်တွေများတဲ့ရွေးကောက်ပွဲဆိုတော့တကယ်တမ်းကျွန်တော်တို့ဗမာပြည်မှာဒီမိုကရေစီရွေးကောက်ပွဲအတွေ့အကြုံကိုအသက်50အရွယ်ရှိတဲ့လူတွေမသိကြဘူးဗျာအဲ့တော့အဲ့ဒါကိုကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကောင်းကောင်းသိတဲ့အတွက်ကျွန်တော်တို့ခုဟိုစီမံချက်ကြီးတစ်ခုကိုလုပ်နေပါတယ်အခုတော်တော်ကိုလုပ်နေပါပြီအဲ့ဒါဘာလို့ဆိုတော့ကျွန်တော်တို့ဒီဗမာပြည်ဗမာနိုင်ငံမှာရှိတဲ့မဲဆန္ဒရှင်2526ပန်းခန့်ကိုဒီ voter education လို့ခေါ်တဲ့ရွေးကောက်ပွဲမှာမဲပေးဖို့လိုအပ်ကြောင်းမဲစင်းမှာနာမည်ပါဖို့လိုအပ်ကြောင်းကိုပြီးတဲ့မဲဟာတကယ်တရားဝင်ခိုင်လုံတဲ့မဲဖြစ်အောင်ဘယ်လိုပေးရမလဲဆိုတဲ့အကြောင်းတွေကိုကျွန်တော်အခုဟောပြောပို့ချပွဲတွေတော့ရှောက်လုပ်နေပါတယ်ဥပမာကျွန်တော်ဟောရတာ29နှစ်ကကျွန်တော်ဘုခင်မှာဟောတယ်အဲပြီးတော့ကျွန်တော်29ရက်နေ့မှာဗန်ဒလီမှာဟောတယ်30ရက်နေ့မှာတောင်မှာဟောတယ်မနီယာတည့်ရနေမှာကျွန်တော်နေပြည်တော်ကောင်စီပြည်မနာမှာကျွန်တော်ဟောတယ်။အဲ့ဒီအားလုံးကဒါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အစီအစဉ်ပဲ။ပြည်သူလူထုကို voter education လို့ခေါ်တဲ့မဲပေးဖို့ကျွန်တော်တို့လှုပ်ရှားနေပါတယ်။
တဖက်ကဟိုအားနေတာတော့မှန်တယ်ဘာလို့အတွေ့အကြုံမရှိလို့အားနေတာဒါအပြစ်မဟုတ်ဘူးကျွန်တော်လှုပ်ရှားနေပါတယ်ခင်ဗျရှိပါတယ်ဒါကြောဒီ process ကသွားနေပါတယ
်
တခြားတခြား CSO တွေလည်းလုပ်နေပါတယ်ဒါအပြင်ကျွန်တော်သိတော့နိုင်ငံခြားကအမေရိကန်ဆိုကျွန်တော်တို့ NDI ငေါနောက်တစ်ခါ IRI ငေါအပါဝင်ခုနခုလောက်ရှိပါတယ်ဒီပါဒီဗိုဒယ်အေဂျူကေးရှင်းလာပေးနေပါတယ်လှုပ်ရှားနေပါတယ်ကိုတန်းညီ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကိုအမြယုလည်းတစ်ဆက်တည်းမေးချင်ပါတယ်တရားမျှတတဲ့ရွေးကောက်ပွဲတရားဖြစ်ဖို့ဆိုရှင်ရွေးကောက်ပွဲမတိုင်ခင်တည်းကစောင့်ကြည့်မှုအခြေအနေလိုအပ်ပါတယ်မဲဆန္ဒရှင်စီရင်ပြုစုတာကအစနောက်တခြားမဲပေးပိုင်ခွင့်ရှိတဲ့လူကိစ္စဒီလိုမျိုးအခြေအနေတွေကပြင်ဆင်မှုဘယ်လိုများကိုအမြယုတို့မြင်ရပါလဲခင်ဗျာ
ဒီလိုကြကျွန်တော်တို့ရှင်းလင်းရှင်းအနေနဲ့ပြောမယ်ဆိုလို့ရှိရင်လက်ရှိအခြေအနေအရက်ရက်အပေါ်မှာတုံ့တက်တဲ့အခြေအနေဟိုကြီးညာဆန္ဒတစ်ခုကိုထုတ်ဖို့အတွက်ကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် CEC နဲ့ကျွန်တော်တို့နှစ်ကြိမ်ရှိပါပြီတွေ့ပြီးတာ။နောက်တစ်ကြိမ်ထပ်တွေ့ဖို့လည်းရှိပါတယ်။အဲ့ဒီအခြေအနေရှိပါတယ်။နောက်တစ်ဖက်ကလည်းဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ဒီ voter education ကအစပေါ်ရအကုန်လုံးဆိုင်ရာတွေနဲ့ပတ်သက်ပြီးကျွန်တော်တို့မိဖက်အဖွဲ့အစည်းတွေပြည်ကြားရက်တွေနဲ့ CSO တွေအာသူအနေနဲ့သူလုပ်နေတာလေအကုန်ရှိပြီးသားပါဥမာအပြည့်တော့မယ်ဆိုလို့ရှိရင်ကျွန်တော်လေလေးဒီကဆက်ဆက်ရရှိတဲ့ YSPS Young School of Political Science ဆိုလို့ရှိရလေရွေးကောက်ပွဲနဲ့ပတ်သက်ပြီးဆိုင်ရာလုပ်ငန်းတွေကိုလုပ်ကင်ဆောင်ရွက်နေပြီဖြစ်ပါလေအဲ့တော့အခုကျွန်တော်ပြောချင်တာကဒီရွေးကောက်ပွဲကိုဖြတ်တန်းတဲ့အခါမှာတာမန်ရွေးကောက်ပွဲတစ်ခုလို့ကျွန်တော်တို့ဖြတ်တန်းမှုအစီအစဉ်မရှိပါဘူးနောက်တစ်ခုကတရားမျှတတဲ့ရွေးကောက်ပွဲဆိုတဲ့အသုံးလုံးပြောချင်ပါတယ် Free and Fair ဆဲဆိုရအောင်လို့ကျွန်တော်တို့သိလက်မခံပါဘူးဒါ energy လဲအဲ့တိုင်းပဲပြောပါတယ်ဘာဖြစ်လို့လဲဆိုတော့ဖွဲ့စည်းပုံပြင်ဆင်ခြင်းမရှိတဲ့ရွေးကောက်ပွဲမို့လို့ပါအဲ့ဒါ free ဖြစ်ခြင်းဖြစ်ပါလိမ့်မယ် fair တော့မဖြစ်နိုင်ပါဘူ
းဟုတ်ကဲ့
ဟုတ်တော့ပါဗျာ
ကိုမြန်မာလူထုကြားထဲမှာရွေးကောက်ပွဲနဲ့ပတ်သက်လို့ပညာသိမှုအသိနိုးကြားမှုကိုဘယ်လိုများရှိလဲကိုအများကြီးဘယ်လိုမြင်ရပါလဲ
ဒီလိုဗျာလူထုအနေနဲ့ကဘာလုပ်လာလဲဘာဖြစ်လာလဲဘယ်လိုဖြစ်ဖို့တူးတက်မှုရှိလဲငါတို့စီးပွားရေးလူနေမှုကတွေဘယ်လိုပြောင်းလဲသွားလဲဆိုတဲ့ပေတန်းနဲ့ပဲစနစ်တစ်ခုတိုင်းတာပါပဲအဲ့တော့ဒီလိုတိုင်းတာတဲ့အခါမှာပူရီဆိုးရတဲ့ဘဝဖြတ်တန်းမှုတွေကိုလာရေဆိုင်ကြုံတွေ့လာရတဲ့အခါမှာရွေးကောက်ပွဲမပြောနဲ့အစိုးရကလည်းယုံကြည်မရှိဘူးရွေးကောက်ပွဲကိုလည်းယုံကြည်ရှိယုံကြုံကြည်မှုစိတ်တွေအားနေသွားတာတော့အမှန်ပဲဘာမှဖြစ်လာမှာမဟုတ်ပါဘူးကွာငါလုံးမငါသမင်းငါစားရမှာဆိုတဲ့စိတ်ကမြန်မာပြည်သူတွေကနှစ်ပေါင်းများစွာကြင်ရောင်းနေဖြစ်ပါတယ်အဲ့တော့ဒါကိုပဲကျွန်တော်တို့ကဒီရွေးကောက်ပွဲကိုဖြတ်ပြီးအင်းနဲ့အားနဲ့ဖွဲ့စည်းပုံပြင်နိုင်မှုကျွန်တော်တို့အာမခံချက်ကောင်းကောင်းကျွန်တော်တို့ကလူထုကိုပေးရမှာဖြစ်တယ်တက်မလို့ကပြင်ပေးမှာပဲလို့ကျွန်တော်တို့ထိုင်ဆောင်နေလို့ကတော့ဘာမှဖြစ်လာမှာမဟုတ်ဘူးဘယ်တော့မှလည်းဖြစ်လာမှာမဟုတ်ဘူးကိုကကိုလို့ယူရမယ့်အခြေအနေကိုဖန်တီးရမယ်လို့ကျွန်တော်မြင်ပါတယ်အဲ့အသည့်တွေကိုလူထုကိုမြင်အောင်ကျွန်တော်တို့ပြောရမှာဆိုရမှာစီးရောရမှာဖြစ်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါကျွန်တော်တို့ရှင်တူလေလိုင်းပုံမှာရောက်နေပါတယ်သူကတော့ကိုထိလဲမှုထိုင်းနိုင်ငံကိုထိလဲမှုကြားပါလားခင်ဗျာဆွေးနွေးလို့ရပါတယ်မင်းများညင်ကိုမြောင်ဤဥနီဥကုနီတော်တော်တစ်ဆွေရှိပါတယ်ခင်ဗျာ
ဒါဆိုခြေကအစ်ဆက်ခြေခြေကဥတယ်မပြင်ဘူးဆိုရင်တော့ဒီရုပ်ကွယ်ရေးသားမှတန်တဲ့ရုပ်ကွယ်တော့မဖြစ်နိုင်ဘူးဗျ။ဒါတရားမျှတတဲ့ရုပ်ကွယ်လို့ဖြစ်တယ်လို့ကျွန်တော်ပြောလို့မရပါဘူးခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်ဥကိုနီကိုပဲပြန်ပေးချင်ပါလေ။ခုနဖွဲ့စည်းပုံနဲ့ရုပ်ကွယ်နဲ့ဆက်ဆက်လို့ပါ။2012ခုနှစ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဂျာဗက်ရုပ်ကွယ်ဝင်တဲ့အခါမှာလူထုကိုခရီးပေးထားတဲ့ချက်တွေမှာဖွဲ့စည်းပုံပြင်မယ်ဆိုတဲ့ကိစ္စရပါပါတယ်။အဲ့တော့ကျွန်တော်ကဥကိုနီကိုပုတ်ကိုရရပါဟိုပါတီဖွဲ့တရားမဟုတ်တယ်ပုတ်ကိုရရတူးချင်းသုံးသပ်မိတာ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒီတာဝန်ဒီဂရီကိုဘယ်လောက်ထိစွမ်းဆောင်နိုင်ခဲ့ပြီလို့ယူဆပါလဲ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒီဖွဲ့စည်းပုံအခြေအဥ်တွေပြင်ဆင်နေပတ်သက်ပြီးအမတန်ကြီးမားတဲ့ campaign ကြီးနှစ်ခုလုပ်ခဲ့ပါတယ်ပထမတစ်ချိန်ကတော့ပြင်မလားအသိရေးမလားဆိုတဲ့ဟာကိုပြည်သူဆန္ဒခံယူခဲ့ပါတယ်ပြည်သူအများစုကပြင်ပေးပါလို့တောင်းဆိုပါတယ်ဒါတခုဒါပေမဲ့လို့အဲ့ဒါကိုတတ်ဆိုင်ရာကျွန်တော်တို့အာဏာပိုင်တွေကအသိအပတ်မပြုတဲ့အခါမှာကျွန်တော်တို့ဒီပွင့်လင်း88နဲ့ပူးပေါင်းပြီးတော့မှဒီလက်ပရေးထိုးတဲ့ဒီပြောင်းနော်တတိရှိရှိဒီကိုနာမည်မှတ်ပုံတင်ပေးပြီးတော့မှဒီဖွဲ့စည်းပုံမကြိုက်ဘူးပြင်ញင်ပါတယ်ဆိုတဲ့လက်မှတ်ထိုးတဲ့ campaign တစ်ခုကိုလည်းကျွန်တော်တို့မြန်မာဒီမိုကရေစီအဖွဲ့ချုပ်နဲ့88ပွင့်လင်းလို့ပူးပေါင်းပြီးတော့လက်မှတ်ငါးသန်းညွှန်ယူပြီးတင်ပြခဲ့ပါတယ်ဒါကတော့ထင်သန်းမြင်သာပေါ့နောက်တတိယတစ်ခုကပိတ်အရေးကြီးတာကဒေါက်တာဆုကြည်ပြနေတဲ့အချက်ကလွတ်တော်လမ်းကြောင်းကနေပြင်လို့မရနိုင်ဘူးဆိုတာကိုသူကကောင်းစွာသဘောပေါက်နားလည်တဲ့အတွက်၄ပွင့်ဆိုင်ကိုတောင်းခဲ့ပါတယ်။အဲဒီ၄ပွင့်ဆိုင်ကနောက်ဆုံးလွတ်တော်ကသဘောတူညီပြီးတော့၆ပွင့်ဆိုင်အနေထားကိုရောက်လာပါတယ်။အဲတော့ဖွဲ့စည်းပုံအခြေအဥ်တွေပြင်ဆင်ရေးတွေတကယ် key player တွေဖြစ်တဲ့အခုဒီ၆ပွင့်မှာသဘောတူညီချက်ရရင်အဆင်ပြေမယ်။အဲတော့အဲ့ဒီလိုအဆင်ပြေနိုင်ဖို့အတွက်ဒေါက်တာဆန်းစုကြည်ဟာအတော်ကိုအားထည့်ပြီးလုပ်နေတာ။လွတ်တော်မှာဒါကအတိုက်ခံဆွေးနွေးစရာမလိုတော့တဲ့အတွက်တကယ်အခက်တဲ့ပြင်ဆင်မှုသဘောတူတဲ့အဖြစ်ထွက်ရင်ကျွန်တော်တို့ခုနကကိုတန်းညိုဆက်ဆက်ကြီးမေးတဲ့ဒီလိုမျိုးဆန္ဒခံယူပွဲစီကိုရောက်မယ်။အဲဒါကြောင့်လောလောဆယ်အဆုံးဖြတ်တာတော့6ပွင့်စီမှာပဲရှိတယ်လို့ကျွန်တော်ပြောချင်ပါ
တယ်။ဟုတ်ကဲ့ဒါဆိုလွတ်တော်ထဲမှာပြင်ဖို့ဆိုတဲ့ကိစ္စကမဖြစ်နိုင်ဘူးဆိုတဲ့အခြေအနေကိုရောက်သွားပြီလား
။လွတ်တော်ထဲမှာပြင်ဖို့မဖြစ်နိုင်ဘူးဆိုတာက6ပွင့်စီသဘောမတူရင်မဖြစ်ဘူး။မဲခွဲရင်ရှုံးမယ်။
ဟုတ်ကဲ့ပါခင်ဗျ
ာ။အောက်ဘက်မှာသဘောတူလို့မင်းမခွဲပဲနဲ့ကျွန်တော်ယူနေတော့ဆိုရအလိုသဘောတူလို့အတိုက်ခံဆွေးနွေးမဲ့လူမရှိလို့ဆိုရင်လွတ်တော်မှာအောင်မြင်မယ်။အဲ့ဒါဆိုရင်ဒီလိုမျိုးဆန္ဒခံယူပွဲကိုသွားပြီးတော့အပြောင်းလဲဘက်ကိုဖွဲ့စည်းပုံရှိရဥပဒေပြင်ဆင်ရလမ်းကြောင်းပေါ်ပြန်ရောက်နိုင်
တယ်။ဟုတ်ကဲ့6ပွင့်ဆိုင်ပေါ်မူတည်နေတဲ့သဘောပေါ်ကျွန်တော်တိုက်လီလိုက်အစီအစဉ်အချိန်လေးစစ်သွားလို့ပါ။ပါဝင်ဆွေးနွေးပြီးတဲ့ရှင်နေဦးကိုနီ88ကကိုမြအေးဒေါက်တာတစ်ဆွေအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ။တိုက်လီလိုက်အစီအစဉ်ဒီမှာပဲကျွန်တော်ကပြန်ပါပါ
ကိုယ်တိုင်ရုံဆွေးနွေးတင်ဆက်တဲ့စနေညတိုင်းရည်လိုင်းအစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ်။ဆိုတော့ရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုကျွန်တော်တို့ရဲ့ VOA Internet စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်ဖတ်ရှုလို့ရပါတယ်။ကျွန်တော်တို့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ခင်ဗျာ။
ကျွန်တော် VOA နဲ့စကမ်းသွားခဲ့တာဆယ်စုနဲ့ငါးစုကြော်သွားခဲ့ပါပြီခင်ဗျာအခုဆို VOA ရဲ့ Consumer Radio နဲ့မဲပေါက်ထားတယ်ဆိုတော့
ပို့ပြီးဟိုတခါဘာဘာဦးဦးလို့ကျွန်မခေါ်မှုတဲ့သူနှစ်ယောက်လဲနေကောင်းပါရဲ့လားအဲ့ဒီအခေါ်ဝေါ်ကြောင့်တော်တော်လေးတုန်လှုပ်သွားရတယ်ဆိုလို့စိတ်မကောင်းပါဘူးရှင်ဒီလိုပါ
နေပြည်တော်ကဗိုလ်ချုပ်ကြီးများအနေနဲ့ကျွန်တော်တို့စင်ရသားလူတန်းစားတွေအားလုံးအပေါ်ငဲ့ညာတနာစိတ်လေးများမွေပြီးရက်ွက်လိုက်ကင်းတွေကိုပြည်သူအများစောင့်နေကြရတာကို
မင်္ဂလာပါလို့တောင်းနှုတ်ဆက်ခြင်းစိတ်မရှိတော့ပါဘူး VOA ရဲ့နေမထီလွန်းလို့ရင်းဖွင့်လိုက်ရတာပါ
မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပစ်ပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတော့တနင်္ဂနွေညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်သောရရှင်တွေ VOA အစီအစဉ်တွေနဲ့ပတ်သက်ပြီးခုလိုဝေဖန်ကြံပေးခြင်းနဲ့ VOA ကနေမေတ္တာအတေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရာဘဝမှာကြုံတွေ့နေရတဲ့ဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းနဲ့ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်နော်ကျမတို့ VOA ကိုစာလိုက်ကနေပြီးတော့စာရေးသားပေးဖို့မယ်ဆိုရင်တော့ VOA American Than မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးလိပ်စာတစ်ကိုစာရေးသားနိုင်ကြပါတယ် VOA ကိုစာရေးလာကြတဲ့သောရရှင်အားလုံးကိုကျေးဇူးတင်ပါတယ်ရှင်
ရောရှင်နေနေကျွန်တော်တို့အခုထုတ်လွှင့်ပေးသွားခဲ့တဲ့မနက်6နာရီကနေ9နာရီအစီအစဉ်အစဆုံးကိုမနက်7နာရီကနေ9နာရီနဲ့နေ့လယ်7နာရီကနေ10နာရီအထိပြန်ပြီးတော့ဖမ်းယူနာဆင်နိုင်ပါတယ်။ VOA American အတန်ရဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့လိုင်းလိုမီတာ16 19နဲ့25တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ခင်ဗျာ။ဒီကစားပြီးတော့ကမ္ဘာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလက်အကြီးညာပေးမှာဖြစ်ပါတယ်ဗျာ။
ဒီပေါ်နိုင်ငံမှာ 9.8 ပြင်းအားရှိတဲ့ငလျင်ကြီးလှုပ်ခတ်ခဲ့ပြီးသတင်းတစ်ပတ်အကြာမှာနောက်ထပ်အသက်ရှင်ကျန်ရင်သူတွေရှာတွေ့ဖို့မျှော်လင့်ချက်မြင့်မြင့်လာနေပြီလို့တာဝန်ရှိသူတွေကပြောပါတယ်။ကတ်မန်ဒူးမြို့တော်ကပျက်စီးပုံတွေကြားထဲမှာအသက်ရှင်ကျန်ရင်သူတယောက်မှထပ်မတွေ့တာနှစ်ရက်ကြာပြီးတဲ့နောက်လေဝင်လေထွက်ရှိတဲ့နေရာမှာသာပိတ်မိနေတာမဟုတ်ဘူးဆိုရင်အသက်ရှင်ကျန်ရင်ဖို့အလားအလာသိမရှိလာဘူးလို့ဒီပေါ်ပြည်ရေးဌာနတာဝန်ရှိသူ lexme.gov ကစနေနေ့မှာပြောပါတယ်။ဘော်တီမိုးမြို့မှာလူညုံရေးရဲတွေနဲ့ဒီရင်ကောက်ကွေးရန်တပ်ဖွဲ့တွေကြားရက်ဖြတ်ပြီးဆန္ဒပြသူတွေဟာဒီကနေ့မှာတော့လမ်းလျှောက်ကြီးတက်ခဲ့ကြပါတယ်။ဗော်ဒီမိုးမျိုးကလူမဲအမျိုးသားလူငယ်ဖက်ဒရီဂရီတိဆုံမှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့ဝင်6ဦးကိုရာဇဝတ်ကြောင်းဆိုင်ရာဆွဲချက်တွေနဲ့တရားစွဲမယ်ဆိုတော့တောက်ကြနေကပြည်내ရှင်းနေချုပ်ရဲ့ညင်ညာချက်ထွက်လာပြီးတဲ့နောက်ဆန္ဒပြသူတွေဟာဂျင်နာအယပြီးတော့စနေနေ့ကဆန္ဒပြခဲ့ကြတာပါ။အမေရိကန်နိုင်ငံသားရေးဌာနနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအထူးသဌာနဒေးဗစ်ဆဘတ်စတိုင်းဟာကနေဒါနိုင်ငံဘာသာရေးလွတ်လပ်ခွင့်ရုံးရဲ့တန်မကြီးအန်ဒရူးဘန်နနဲ့အတူမေလ2ရက်နေ့ကနေ9ရက်နေ့ထိမြန်မာနိုင်ငံစီလာရောက်မယ်လို့အမေရိကန်နိုင်ငံသားဌာနကမေလ1ရက်နေ့မှာကြေညာထားပါတယ်။ဘာသာရေးလွတ်လပ်ခွင့်အခြေအနေတွေထိုးတက်အောင်လို့ချင်းအားဖြင့်မြန်မာနိုင်ငံရဲ့လုံခြုံရေးတည်ငြိမ်ရေးနဲ့ဒီမိုကရေစီရေးရာတွေတိုးတက်စေမယ်ဆိုတာကိုတန်မကြီးနှစ်ဦးကပူးတွဲပြောဆိုကြမယ်လို့အမေရိကန်နိုင်ငံသားဌာနကကြေညာထားပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကလည်းယူဆရတဲ့စူးစူးရွရွရုပ်ပြက်နေတဲ့ရွှေပြောင်းလူသမားရုပ်လောင်းအစုလိုက်ပြုံနဲ့ပထမတွေ့ရှိခဲ့ပြီးစနေနေ့ကနောက်ထပ်ရုပ်လောင်းသုံးခုကိုထပ်မံတွေ့ရှိခဲ့ပါတယ်ခင်ဗျာ။
ကဘာတရင်ချင်းညုတ်ကိုကိုကျော်ကျော်သိန်းကြီးညာခဲ့တာပါဒီမနက်အစည်းအဝေးထုတ်လို့ရေမှုကအမတ်အင်ဂျင်နီယာဖြစ်ပြီးတော့အင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ် VOA American အသံမနက်ဖက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းလိုမီတာ30နဲ့40 49 50နဲ့လိုင်းလမ်းမီတာ190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နေပါ
Thank you.
This program has come to you from the Voice of America, Washington.